Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရ2022ခုနှစ်အောက်တိုဘာ10ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတည်းထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30နဲ့40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေတည်းဖိုင်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်။ကျမသင်္ကီထိုက်ပါဦးခင်မောင်ဆွေမင်းနဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းကတိုက်ခိုက်ခံရတဲ့နျူကလ িয়ার ဆက်ရုံကိုနိုင်ငံတကာဝင်ရောက်စစ်ဆေးခွင့်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုပါတယ်။ထိုင်ဝမ်တဝိုက်မှာတော့တရုတ်ကစီးရီးလေးချင်မှုကိုဆက်ပြီးတော့တိုးချဲ့နေပါတယ်။နိုင်ငံတကာရောက်မြန်မာတွေရှစ်လင်းလုံးအထိတ်မှဆန္ဒပြပွဲတွေလှုပ်ရှားမှုတွေဆက်လက်ဆင်နွှဲနေကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲမပြတ်ဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးတွေမှာစစ်ကောင်စီတပ်ကဆက်ပြီးတော့အနေမြေရှင်လင်းရေးတွေလုပ်နေပါတယ်။
ရဟန်းနဲ့ပြည်တော်မှာကျွန်တော်တို့ဖြစ်လာတော့သမတော်တိုင်းမှာဖြစ်တာတနည်းရတာဖြစ်တာလေတနည်းရတာလောင်းမြေကိုချသွားပြီးတော့မှလူတို့ကလောင်းမြေနဲ့တမောင်ကြားတော်တိုင်းမှာ
ဒေသခံတယောက်ပြောတော်တာပါရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ကြားအပြင်ကြားပြည်နယ်ရင်းစစ်ပြေဒုက္ခတဲ့အရေးအတွက်တွေတသိန်းကျော်ထိရောက်လာတာရခိုင်အေတပ်ဖွဲ့နဲ့ရခိုင် ALD ပါတီဝင်တို့ကြားအပြန်အလှန်ဖန်ဆီးမှုတွေရှိနေတာဆားတဲ့သတင်းဆောင်မတွေကိုလည်းတင်ပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရသတင်းတွေကိုမှတင်ပြထိုက်တဲ့ကိုခင်မောင်စုမင်းတို့ကပြောပြပေးပါရှင
်။ယူကရိန်းနိုင်ငံတွင်းကလက်နက်ကြီးဒဏ်သစ်ဇာပိုရီဇာစီယာနျူကလ িয়ার ဓာတ်အပိစက်ရုံကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေဝင်ရောက်ခွင့်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းနျူကလ িয়ার ဓာတ်အပိစက်ရုံလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးယူကရိန်းနဲ့ရုရှားကြားအပြန်အလှန်ဆွတ်ဆွေးနေကြပါတယ်။နျူကလ িয়ার ဆက်ရုံအပေါ်တိုက်ခိုက်မှုဟာကိုလေပင်ကိုကြိုးကွင်းဆွတ်တဲ့လောက်ရဖြစ်တယ်လို့ဂျပန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောပါတယ်။ကမ္ဘာစီးပွားရေးနဲ့ဘေးသင့်လွယ်သူအများစုအတွက်လူနေမှုအခြေအနေတို့အပေါ်ဆိုးဆိုးရွားရွားရိုက်ခတ်တက်ရောက်စေနိုင်တဲ့ယူကရိန်းစစ်ပွဲကြာရှည်သွားမဲ့အရေးကိုလည်းအလွန်စိတ်မအေးဖြစ်ရတယ်လို့သူကပြောပါတယ်။ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆက်ဆံမှုစတင်နိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂကတူရကီနဲ့အတူဆောင်ရွက်နေပေမဲ့လည်းရှုပ်ထွေးလာတဲ့ပြည်ပခါကြောင့်စူးစမ်းမှုတွေမှာအဟန့်အတားဖြစ်တယ်လို့လည်းဂူတာရက်စ်ကပြောပါတယ်။အပြည့်ခတ်ရက်စဲရဲ့အတွက်ခက်ခဲနေတဲ့ကိစ္စကတော့ယူကရိန်းဘက်ကလည်းသူ့ပိုက်နဲ့နယ်မြေတွေကိုတခြားနိုင်ငံတွေကတခြားနိုင်ငံကရယူတာကိုလက်မခံနိုင်ဖြစ်နေပြီးရုရှားဘက်ကလည်းသူ့တပ်ဖွဲ့တွေတင်ထားတဲ့နယ်မြေတွေကိုရုရှားကမကျူးကျော်ဖို့ဒါမှမဟုတ်လည်းလွတ်လပ်တဲ့နိုင်ငံသစ်တွေအဖြစ်လမ်းဖွင့်ပေးဖို့အတွက်အစင်းသစ်ဖြစ်ပုံမရသေးဘူးလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်ရှင
်။ယူကရိန်းနိုင်ငံအတွက်လုံခြုံရေးဆိုင်ရာအကူအညီအနေနဲ့တန်ပေါင်းဒေါ်လာတန်ပေါင်းတစ်ထောင်ပေးမယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကကြေညာလိုက်ပါတယ်။ရုရှားကျူးကျော်မှုစတင်ကလေးကစပြီးဒါဟာလက်နက်တွေနဲ့စစ်ဘက်ဆိုင်ရာအသုံးဆောင်တွေအတွက်အကြီးမားဆုံးအကူအညီလည်းဖြစ်ပါတယ်။အဲ့ဒီအထက်မှာ HMAS ယင်းတင်အတွဲလိုက်ပစ်တဲ့ဒုံးပစ်လောင်းချာတွေပကုန်းထန်းတင်ကားဖြတ်ဒုံးကြီးတထောင်အမြောက်တွေနဲ့စစ်မြေပြင်သုံးလူနာကုသရေးတန်ချက်ကာရင်အစီ90လို့ပါဝင်တယ်လို့အမေရိကန်ကာကွယ်ရေးမူဝါဒဆိုင်ရာလက်ထောက်ဝန်ကြီး Colin Colt ကတနင်္လာနေ့ကသတင်းသမားတွေကိုပြောပါတယ်ဒါအပြင်အဲ့ဒီအကူအညီပေးတဲ့အထက်မှာမြေမြုပ်မိုင်းတွေမြေပြင်ကဝေဟင်ပြစ်အစစ်မြင့်ဒုံးကြီးစနစ်တွေလည်းပါဝင်ပါတယ်။တမရဂျိုးဘိုင်တန်လက်ထက်မှာယူကရိန်းကာကွယ်ရေးအတွက်အမေရိကန်ပြည်ထောင်စုကနေပေးအပ်တာဟာအခုနောက်ဆုံးအပအဝင်လုံခြုံရေးဆိုင်ရာအထောက်ပံ့စုစုပေါင်းဒေါ်လာတန်ပေါင်း 9,800 အထိရှိပြီးရုရှားကခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းယူခဲ့တဲ့2014ကစတွေ့ရင်တော့ဒေါ်လာတန်ပေါင်း 17.8 ဘီလီယံအထိရှိပြီလို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အရှေ့ပိုင်းရေကြီးပျက်စီးခဲ့တဲ့ဒေသတွေကိုပြည်ထောင်စုအစိုးရဘက်ကအကူအညီတွေပို့ပြီးတော့ပေးမယ်လို့သမ္မတဂျိုးဘိုက်တန်ကအကြေပြုပါတယ်ရေကြီးမှုကိုရာသီဥတုပြောင်းလဲမှုနဲ့လည်းသမ္မတကဆက်ဆက်ပြောဆိုပါတယ်ရေကြီးမှုထံတင်ခဲ့တဲ့ကန်တက်ကီပြည်နယ် Lost Creek ကမိသားစုတွေထံတွားရောက်ခဲ့တဲ့သမ္မတဘိုက်တန်ကအလုံးမူလအတိုင်းပြန်ရောက်တဲ့အထိပြည်내ခရိုင်မြို့နယ်အတူပြည်ထောင်စုအစိုးရကအတူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။မူလအတိုင်းပြန်ဖြစ်ဖို့တင်မဟုတ်ဘဲမူလကထက်ပိုပြီးကောင်းဖို့အထိရည်ရွယ်တာလို့လည်းသူကပြောပါတယ်။ ကန်တကီအရှေ့ပိုင်းဒေသတချို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းမုန်တိုင်းတွေကြောင့်48နာရီအတွင်းမိုးရေချိန်26စင်တီမီတာထိရောက်ရှိခဲ့ပြီးရေကြီးတာကြောင့်အနည်းဆုံး38ဦးသေဆုံးခဲ့ရပါတယ်တေဆုံးစင်းမှာအနည်းဆုံးတဦးထပ်တိုးအောင်မယ်လို့အာနာပိုင်တို့ကခန့်မှန်းထားတဲ့အကြောင်းကန်တက်ကီအုပ်ချုပ်ရေးမှူးအန်ဒီဘက်ရှားကတင်းနယ်လာနေမှာပြောပါတယ်တင်းနယ်လာနေအစောပိုင်းအရေးပေါ်တုံ့ပြန်ရေးဆိုင်ရာပြည်내နဲ့ပြည်ထောင်စုတာဝန်ရှိသူတွေနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ရာသီဥတုပြောင်းလဲမှုကြောင့်ရာသီဥတုဆိုင်ရာဘေးအန္တရာယ်တွေပိုပြီးတော့တိုးလာစေတယ်လို့သမ္မတဘိုက်တင်ကပြောဆိုခဲ့ပါတယ်ရှင်
တရုတ်ကထိုင်ဝမ်ကျွန်းအနီးတစ်ဝိုက်စီးရဲလေ့ကျင့်မှုတွေကိုသတ်မှတ်ထားတဲ့နောက်ဆုံးရက်ပြီးသွားပြီမဲ့နောက်တရက်ရောက်တဲ့အခါမှာတော့အဲ့ဒီစီးရဲလေ့ကျင့်တာတွေကိုထပ်ပြီးတိုးချဲ့လိုက်ပါတယ်တရုတ်ဘက်ကစီးရဲလေ့ကျင့်မှုတိုးချဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့သဘောထားကိုသတင်းတောက်တွေကမေးမြန်းတဲ့အခါမှာ
I'm not worried but I'm concerned that they're moving as much as they are
ကျွန်တော်မစိုးရိမ်ပါဘူးသူတို့အနေနဲ့ဆက်ပြီးဓာတ်ထပ်ပို့ပြီးရှေ့တိုးလှုပ်ဆောင်လာမှာကိုတော့ကျွန်တော်ပူပန်မိပါတယ်ဒါပေမဲ့သူတို့ဓာတ်ထပ်ပို့ပြီးဆက်လုပ်လိမ့်မယ်လို့လည်းကျွန်တော်မထင်ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA အရှေ့ပိုင်းစစ်ဌာနချုပ်ကနေထိုင်ဝမ်ကျွန်းအနီးမှာလေကြောင်းကနေစစ်သင်္ဘောတွေကိုတိုက်ခိုက်တာနဲ့ရေငုပ်သင်္ဘောတိုက်ဖျက်ရေးတို့ကိုအဓိကထားလုံဆောင်သွားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီစီးရဲလေ့ကျင့်မှုကိုထိုင်ဝမ်အနီးဘယ်နေရာမှာလုံမယ်ဒါမှမဟုတ်ဘလောက်ကြာကြာလုံမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရှိရပါဘူးပြီးခဲ့တဲ့သတင်းပတ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုလာရောက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကျွန်းအနီးသတ်မှတ်ထားတဲ့နေရာ6ခုမှာ4ရက်ကြာစီးရဲလေ့ကျင့်မှုကိုတရုတ်တပ်ဖွဲ့တွေကအပြင်းထန်လှုပ်ဆောင်ခဲ့ပါတယ်တရုတ်နိုင်ငံကိုကာလရှာကြည့်စွာဝေဖန်ခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဩဂုတ်လ2ရက်နေ့ကထိုင်ဝမ်ကျွန်းကိုလာရောက်တာဟာအချုပ်အခြာအာဏာကိုချိုးဖောက်ရာရောက်တယ်လို့တရုတ်အစိုးရကရှုမြင်ထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေမနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်ပါကစ္စတန်နိုင်ငံတွင်းမှာအချမ်းဖက်ဝါရဇွဲတိုက်ခိုက်မှုတွေကိုစီစဉ်နေတဲ့တရားမဝင်အဖွဲ့အစည်းကတင်းရှောင်နေတဲ့တပ်မှုတဦးဟာအာဖဂန်နစ္စတန်နိုင်ငံတွင်းလမ်းဘေးထောင်ပုံပေါက်ကွဲတာကြောင့်သေဆုံးခဲ့ပါတယ်အိုမာခါလစ်ကိုရာဆန်နီလို့သိကြတဲ့အဗ်ဒူဝါလီဟာအာဖဂန်နိုင်ငံအရှေ့တောင်ပိုင်းနယ်စပ်ကပါတီကာပြည်နယ်တွင်တနင်္ဂနွေနေ့နှောင်းပိုင်းခီးသွားတာမှာလမ်းဘေးထောင်ပုံပေါက်ပြီးသူကားကိုထိမှန်ခဲ့တာဖြစ်ကြောင်းစစ်သွေးကြွတွေနဲ့ပါကစ္စတန်လုံခြုံရေးသတင်းရှင်မြစ်တွေကတင်းနယ်လာနေမှာပြောပါတယ်ပါကစ္စတန်တာလီဘန်လို့လည်းသိကြတဲ့ကိုရာဆန်နီရဲ့တာရစ်အီတာလီဘန်ပါကစ္စတန် TTP အဖွဲ့ကလည်းသူတို့သူတေဆုံးတာကိုအတည်ပြုပြီးသူတို့ခေါင်းဆောင်တေဆုံးမှုနဲ့ပတ်သက်ပြီးအသေးစိတ်ကြီးညာချက်ထုတ်ပြန်မယ်လို့ပြောဆိုထားပါတယ်။ပါကစ္စတန်ရဲ့နေဆက်အနီးကအာဖဂန်ရဲ့ဘာမဲလ်ဒေသမှာတနင်္ဂနွေနေ့ကဘုံးကွဲခဲ့တာဖြစ်ပြီးခိုရာဆာနီနဲ့အတူကားထဲမှာပါလာတဲ့သူအနည်းဆုံး3ဦးတေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့ကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားတာမရှိသေးတယ်လို့ပဲအာဖဂန်နစ္စတန်ရဲ့တာလီဘန်အစိုးရဘက်ကလည်းမှတ်ချက်ပြီးပြောဆိုမှုမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုနယ်ကုလသမဂ္ဂတို့ကကမ္ဘာအကျန်းဖက်ဝါဒဆွဲအဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ TTP ကိုဖွဲ့စည်းတည်ထောင်သူတွေထဲမှာအခုသေဆုံးသွားတဲ့အစွန်းရောက်ဝါဒီတက်မှုလဲပါဝင်ပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေတဲ့ကဒေါခင်ကြီးဖောင်ဒေးရှင်းနဲ့ဆက်ဆက်ပြီးတရားဆွဲဆိုထားတဲ့လာယောင်တော်စီမံကိန်းနဲ့ပတ်သက်တဲ့အမှုသုံးမှုနဲ့ရန်ကုန်တိုင်းဝင်းကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေရယူခဲ့တဲ့ဆိုတဲ့အမှုတွေကိုဒီလဩဂုတ်15ရက်နေ့မှာအပြစ်သက်အမိန့်ချမှတ်မယ်လို့တရားရေးသတင်းရကွက်ကမျှော်လင့်ထားပါတယ်။လာယောင်တော်စိုက်ပျိုးသမွေပညာသင်တန်းကျောင်းစီမံကိန်းမြေနေရာနှစ်ခုရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုနဲ့လာယောင်တော်စီမံကိန်းအတွင်နေထိုင်ဖို့နေအိမ်ဆောက်လုပ်တယ်ဆိုပြီးဆွဲဆိုထားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်အမှုပေါင်းဒါဇင်ကျော်နဲ့တရားဆွဲဆိုတဲ့ထားရမှာအဲ့ဒီအထက်ကအာဂရီလိုက်စားမှုဆွဲဆိုချက်နဲ့တရားဆွဲဆိုထားတဲ့အမှု10မှုလဲပါဝင်ပါတယ်ဒီ10မှုတဲကကနဦးဆွဲဆိုထားတဲ့ အဂရီလိုက်စားမှု၄မှုကိုအပြည့်အစုံအမိန့်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါ်ဆန်းစုကြည်ရဲ့ရှင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကိုအစွဲပြုပြီးရှစ်လေးလုံးဒီမိုကရေစီရေးလှုပ်ရှားမှုအဖြစ်သတ်မှတ်ထားတဲ့ဟာဆိုရင်34နှစ်ပြည့်အထိမ်းအမှတ်ကိုရောက်ရှိခဲ့ပါပြီ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းနိုင်ငံတွေမှာကျင်းပနေကြတာမှာတနင်္လာနေ့ကဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကစစ်ကောင်စီတန်ရုံရှိမှလည်းစူဝေးဆန္ဒပြခဲ့ကြပါတယ်။ဘယ်ဂျီယံနိုင်ငံကမြန်မာတွေအပြင်နယ်သာလန်ကမြန်မာတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။နယ်သာလန်အခြေစိုက်ဆရာတော်ဒေါက်တာအရှင်စန္ဒဝရကရှစ်လေးလုံးအထိမ်းအမှတ်မင်ကွန်းမှာတော့ဒီမိုကရေစီရဲ့ရုံးကန်လှုပ်ရှားမှုတွေကိုအလေးထားမိန့်ကြားခဲ့ပါတယ
်။ပြည်သူတွေဟာခေတ်အဆက်ဆက်မှာဘယ်သူမှခေါင်းငုံမခံချက်သွားဘူး။အဲ့တော့ကြောင့်မို့လဲ1962တကြိမ်1988မှာအဲ့ဒီစစ်အာဏာရှင်တွေရဲ့မတရားတဲ့တပါတီစနစ်အာဏာရှင်စနစ်ကိုဒိုးတွေတွန်းလှန်ခဲ့တာ1988အခုဆိုရင်ဒီနေ့30နှစ်မှ4နှစ်မြောက်ပါပြီ
။ဘရဆဲမြို့တော်ကမြန်မာတန်ယုံရှိဆန္ဒပြပွဲမှာတော့ဥရောပရောက်မြန်မာ50လောက်တက်ရောက်ခဲ့တယ်လို့လည်းစီစဉ်သူတွေကပြောပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းဩဂုတ်လ10ရက်နေ့တနင်္လာနေ့ချရောက်တဲ့34နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်နေ့အဖြစ်တက်ကြွလှုပ်ရှားသူတချို့ကမပြီးဆုံးသေးတဲ့ရှစ်လေးလုံးလူမှုလုံလွတ်မြောက်ရေးတို့အတူယုံဆိုတဲ့စာတမ်းကိုကန်ဆောင်ပြီးလျှက်တစ်ပြက်ဆန္ဒပြခဲ့ချပါတယ်ရှင
်။ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကအထက်ပမာပြည်ဓာတ်ပုံအသင်းရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ကိုအေးကျော်ကိုစကိုင်းမြို့နေအိမ်ကနေစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားကနေ့လယ်ပိုင်းမှာတော့သေဆုံးသွားပြီလို့အကြောင်းကြားခဲ့တဲ့အကြောင်းလွတ်လပ်တဲ့အာရှအသံ AFP သတင်းဌာနနဲ့ရန်ကုန်ခေတ်သစ်မီဒီယာတို့မှဖော်ပြထားပါတယ်။အဲ့ဒီနောက်ကိုအေးကျော်ရဲ့ရုပ်အလောင်းကိုစကိုင်းမြို့ဘာသာရေးအဆောက်အုံတစ်ခုမှမိသားစုကဇူလိုင်လကုန်31ရက်မြေမြုပ်တကြိုခဲကြောင်းလိုက်ပါပို့ဆောင်ပေးတဲ့အိုးပိုကျမ်းမာရေးနဲ့လူမှုကူညီရေးအသင်းကိုကိုးကားပြီးတည်င်းမှာဖော်ပြထားပါတယ်။သူ့ရဲ့ရုပ်အလောင်းနံပေးကျောပဲ့တွေမှာညိုမဲနေတဲ့ဒဏ်ရာတွေကိုလည်းတွေ့ရှိခဲ့ရတယ်လို့အမည်မဖော်လိုတဲ့သတင်းအရေးမြစ်ကိုကိုးကားပြီး AFP ကထုတ်လွှင့်သွားပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကမြန်မာစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကိုမှတ်ချက်ပေးဖို့အီးမေးလ်ပို့ပေးခဲ့ပေမဲ့တစုံတရာတုံ့ပြန်မှုမရရှိခဲ့ပါဘူးခင်ဗျာ
။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွင်ကိုတော့မတင်ငီထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကပြောပြသွားတာပါရှင်။ VOA ရဲ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါ။အာဖရိကခရီးစဉ်အစအနေနဲ့တောင်အာဖရိကကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကိုလက်ခံတွေ့ဆုံခဲ့တဲ့တောင်အာဖရိကရဲ့နိုင်ငံတကာဆက်ဆံရေးဆရာဝန်ကြီးနာလာဒီပန်တော်ကအနောက်နိုင်ငံတွေဟာအာဖရိကအပေါ်မှာတခါတရံမောက်မာပြီးတော့အနိုင်ကျင့်တယ်လို့စွပ်စွဲလိုက်ပါတယ်။ယူကရိန်းအရေးတရုတ်အစ္စရေးနဲ့ပါလက်စတိုင်းအရေးတို့မှာတောင်အာဖရိကရဲ့ရှုမြင်ချက်ကအမေရိကန်နဲ့မတူကွဲပြားတယ်ဆိုတာကိုတောင်အာဖရိကဝန်ကြီးပန်တာကအရှင်းရှင်းလင်းပြသလိုက်တာဖြစ်ပါတယ်။ Pretoria ကနေ Kate Ballett ပြောပြတဲ့သတင်းဆောင်မကတော့မတင်ငင်ထိုက်ကပြောပြထားပါတယ်ရှင်
။တောင်အာဖရိကနိုင်ငံမြို့တော်မှာလှုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Blinken ကသူ့ရဲ့အာဖရိက၃နိုင်ငံခီးစဉ်ဟာဒေတာရင်းမှာတရုတ်နဲ့ရုရှားအစိုးရပိုပြီးဩစာလွှမ်းမိုးလာတာကိုတံပြန်ချိန်ညှိဖို့မဟုတ်ဘူးလို့အလေးအနက်ပြောပါတယ်။ပြီးခဲ့တဲ့လတုန်းကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့လာရောက်ခဲ့ပြီးနောက်မှာဒေတာရင်းမှာတရုတ်နဲ့ရုရှားပိုပြီးဩစာကြီးလာတယ်လို့အများကခန့်မှန်းပြောဆိုထားကြတာပါ။
Our commitment to a stronger partnership
with Africa နဲ့ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာအားကောင်းရေးကျွန်တော်တို့ရဲ့ပိုင်းပြတ်ချက်ဟာဆိုရင်တခြားသူတွေကိုဖယ်ထုတ်ဖို့ကြိုးစားမှုမဟုတ်ပါဘူး။
ယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ခံမှုအနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကရုရှားရဲ့ယူကရိန်းကျူးကျော်စစ်ဟာဆိုရင်နိုင်ငံတကာစည်းမျဉ်းအလုံးကိုဆန့်ကျင်မှုဖြစ်တယ်လို့ပြောပါတယ်။ BRICS အဖွဲ့ဝင်မိတ်ဖက်ဖြစ်တဲ့ရုရှားနဲ့ပဋိပက္ခအရေးမှာတော့တောင်အာဖရိကကဘက်မလိုက်ရပ်တည်နေဆဲဖြစ်ပြီးဒီကိစ္စကိုကုလသမဂ္ဂမှာမဲခွဲတာလည်းမဲမပေးခဲ့ပါဘူး။ဒါပေမဲ့လည်းတောင်အာဖရိကအနေနဲ့စစ်ကိုဆက်ဆုပ်ပြီးပြည်ပခအဆုံးသတ်တာကိုတွေ့မြင်လို့ကြောင်းဝန်ကြီးပန်တော့ကပြောပါတယ်။ဒါပေမဲ့နိုင်ငံတကာအနေနဲ့မတူညီတဲ့ပြည်ပခတွေမှာတခါတရံချင်းကပ်မှုမတူညီတာတွေကြောင့် နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာအဆိုးမြင်စေတယ်လို့လည်းသူမကပြောပါတယ်ပါလက်စတိုင်းတွေရဲ့အတ္တိဒုက္ခကိုသူမကရည်ညွှန်းပါတယ်
Just as much as the people of Ukraine deserve their territory and
Ukraine ပြည်သူတွေအနေနဲ့သူတို့ပိုင်းနဲ့နယ်မြေနဲ့လွတ်လပ်ခွင့်နဲ့ထိုက်တန်တယ်လို့ပဲပါလက်စတိုင်းပြည်သူတွေလည်းသူတို့ပိုင်းနဲ့လွတ်လပ်ခွင့်နဲ့ထိုက်တန်ပါတယ်ယူကရိန်းပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကိုကျမတို့ရပ်တည်သလိုပါလက်စတိုင်းပြည်သူတွေအတွက်လည်းတန်းတူစိုးရင်ပူပန်သင့်ပါတယ်။တရားမျှတတဲ့ချင်းကပ်မှုမျိုးတော့ကျမတို့မတွေ့ရသေးပါဘူး။ဘလင်ကင်ထံကမဟုတ်ပေမဲ့လည်းအနောက်နိုင်ငံတချို့ကယူကရိန်းအရေးမူဝါဒကိုချိန်ညှိဖို့အတွက်ဖိအားပေးတာနဲ့ကြုံခဲ့ရတယ်လို့လည်းပန်တော်ကထပ်လောင်းပြောပါတယ်။ယူကရိန်းရေးမှာသဘောထားခွဲတဲ့အာဖရိကနိုင်ငံတွေကိုအပြစ်ပေးမယ်လို့ရအဖြစ်အာဖရိကနိုင်ငံတချို့ကရှုမြင်ထားကြတဲ့အမေရိကန်ရဲ့အာဖရိကဒေသတွင်ရုရှားရဲ့ဆောင်ရွက်ချက်တွေကိုတံပြန်တဲ့ဥပဒေကိုလည်းသူမကဝေဖန်လိုပုံရှားပါတယ်
။ But in terms of our interaction with some of our partners in Europe and elsewhere
ဒါလုံမလားမလုပ်ဘူးလားဆိုရဲဥရောပနဲ့တခြားသောမိတ်ဖက်တို့မှမောက်မှအနိုင်ကျင့်တဲ့သဘောထားလည်းရှိနေပါတယ်။အမေရိကန်အောက်လွှတ်တော်ကမကြာခင်အတည်ပြုလိုက်တဲ့ဥပဒေဟာဆိုရင်လည်းစိတ်မသက်မသာဖြစ်စရာဥပဒေတစ်ခုအဖြစ်ကျွန်တော်တို့ရှုမြင်ပါတယ်။သတင်းစာရှင်းလင်းပွဲမှာပန်ဒိုးရဲ့ပွင့်လင်းတဲ့မှတ်ချက်တွေဟာဆိုရင်အမေရိကန်နဲ့တောင်အာဖရိကကြားဒီကပိတ်ဆွေးနွေးပွဲဟာတိတ်ပြီးအချိန်အနည်းခက်ခက်ခဲခဲဖြစ်ခဲ့မယ်ဆိုတာကိုပြသနေတာဖြစ်တယ်လို့အမေရိကန်လေးလာရေးဆိုင်ရာအာဖရိကစင်တာရဲ့ညွှန်ကြားရေးမှူးဘော့ဝီဂီဆာကပြောပါတယ
် I think the US is attempting to figure out
တောင်အာဖရိကကိုအမေရိကန်ဘက်ကပါလာအောင်အမေရိကန်ကစူးစမ်းပုံရပြီးတောင်အာဖရိကဘက်ကမလန်လျောတာလို့ကျွန်တော်ကတော့ယူဆပါတယ
်။ရာသီဥတုပြောင်းလဲမှုကုန်သွယ်ရေးကျန်းမာရေးနဲ့ရိတ်ခါမလုံလောက်မှုတို့လိုအရေးကိစ္စတွေကိုအဓိကထားမဲ့ဆာဟာရာတဲကန္တရာတောင်ပိုင်းအာဖရိကဒေသဆိုင်ရာအမေရိကန်ရဲ့မဟာဗျူဟာသစ်ကိုစတင်မှုအတွေ့ပရီတိုရီးယားမှာအမေရိကန်နိုင်ငံဆိုင်ဝင်ကြီးဘလင်ကင်ရောက်ရှိနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထိုင်ဝမ်ခီးစဉ်အပေါ်မှာတရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်တုံ့ပြန်တာကိုလည်းဝင်ကြီးဘလင်ကင်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာဝေဖန်ခဲ့ပါတယ်။ထိုင်ဝမ်ရေးနဲ့ပတ်သက်လို့တော့တောင်အာဖရိကဝန်ကြီးပန်ဒိုးကတီးတန့်မှတ်ချက်မပေးပါဘူး။ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားကပဋိပက္ခမှာတောင်အာဖရိကအနေနဲ့ဘက်မလိုက်လို့ဘူးလို့ပြောဆိုခဲ့ပါတယ်ရှင်
။မတိုင်ငင်ထိုက်တင်ပြသွားတာပါရှင်။အခုတော့ပြည်ရင်းသတင်းတွေပဲဆက်ရအောင်ပါ။ကယားပြည်နယ်မှာတိုက်ပွဲကြောင့်အိုးအိမ်ဆုံးခွာပေးလို့ရကိုပြောင်းရွှေ့နေထိုင်နေရတဲ့စစ်ပြေးဒုက္ခသည်ဦးရေဟာတသိန်းတသောင်းကျော်ရှိနေပြီလို့ကရင်နေလူခွင့်အဖွဲ့က VOA ကိုပြောပါရယ်။ကိုမဆောင်အမျိုးသမီးတွေကလေးသင်ငယ်တွေအပါအဝင်အများစုကအစာအာဟာရချို့တက်နေကြတယ်လို့အတော်များများကတော့ဖျားနာနေတဲ့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်။ကရင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကပြောပြထားပါရယ်ရှင်။
စကိုင်းတိုင်းမင်းကြီးမြို့နယ်ချင်းတွင်းမြစ်အရှိဘက်ကန်ကလောင်းပြည့်ကျေးရွာကိုဩဂုတ်လ6ရက်ကလေကြောင်းကနေရဟတ်ယာဉ်တွေနဲ့ပစ်ခတ်ပြီးစစ်ကောင်စီကနင်းမြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်မှာစစ်ကောင်စီတပ်တွေကလောင်းပြည့်မှာတက်ဆွဲထားပြီးဘေးရွာဖြစ်တဲ့တန်ပေါက်ကျေးရွာအနီးမှာဩဂုတ်လ9ရက်ညပိုင်းနဲ့7ရက်မနက်ပိုင်းတို့မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မင်းကြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်
ဟာလောင်းမြေကိုဟာနဲ့ဟာတကြီးနဲ့ပြစ်ပြီးရောမှာရဟန်းနဲ့ပြစ်ပြီးရောမှာကျွန်တော်တို့ဖြစ်တာတော့သံမော်တော့လိုက်မှာဖြစ်တာဒီနေ့ရတာဖြစ်တာလေဒီနေ့ရတာလောင်းမြေကိုချသွားပြီးရောမှာသူတို့ကလောင်းမြေနဲ့သံမော်ကြားတော့လိုက်မှာခိုးပြီးရောမှာဆက်လာတာပေါ့မနေ့ကနေ့လယ်ပိုင်းဖြစ်တာဒီနေ့ရတော့လို့ဝင်းပွေတော့တာပါအဲရွာဝင်းပွေပြီးရောမှာသူတို့ခုတော့ကြတယ
်ဩဂုတ်လ6ရက်နေ့ကလောင်းပြေကျေးရွာကိုရဟန်းရင်နဲ့ပြစ်ခတ်မှုအတွင်းအရတား3ဦးထက်မနည်းတေးဆုံးခဲ့ပြီးတေးဆုံးမှုထပ်တိုးလာနိုင်တယ်လို့စစ်ကောင်စီတပ်တွေရွာပတ်ဝန်းကျင်မှာရှိနေတဲ့အတွက်အတိအကျအတည်ပြုဖို့ခန့်ရင်းနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကရောဒေသခံတွေကပါအတည်ပြုပါတယ်။လေကြောင်းတိုက်ခိုက်တာတွေကြောင့်အရက်သားတွေတေဆုံးခဲ့တာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။စစ်ကောင်စီကနေမီရှင်းလင်းမှုအတွင်းဒေသခံအရက်သားတွေတောတောင်နေတဲ့တင်းရှောင်နေရပြီးအရက်သားတို့ဦးလက်နက်ကြီးထိမှန်ခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။တောင်ကျမှာတက်ဆွဲထားတဲ့တက်ကတန်ပေါက်ကိုလာဝင်စီးကြလေအဲ့မှာတိုက်ပွဲဖြစ်တာ။စစ်လေးဆောင်ကြည့်ဒီထဲမှာတော့လက်နက်ကြီးကျော်ကြလို့တရောက်ခြေောက်ကိုထိသွားတယ်6ခန့်5နဲ့ဒီဖုန်းတယောက်။လူဦးရေနေနေကတော့အဲ့လိုကတော့လူဦးရေတော့တိကျတော့မတည်ဘူးကြ။အိမ်ကောင်စုဦးရေပေါင်းကတော့400ကျော်ရှိတယ်။ဟိုဟာစစ်ကောင်စီတက်က ဟိုမလို့ပြီးတော့ထွက်ပြီးရမထွက်သေးဘူးလားမသိရသေးတော့ဒီဒီကတော့ဟိုတော်ထဲမှာပဲပုံရှောင်နေကြတယ်ဗျ။ဒီနိုင်နေရှိသေးတယ
်။စကိုင်းတိုင်းတွေကမင်းကင်းမြို့နယ်ကိုစစ်ကောင်စီကကုန်းချောင်းလေချောင်းအပြင်ချင်းတွင်းမြစ်ဘေးကကျေးရွာတွေကိုလည်းရေချောင်းကနေပါမကြာခဏနင်းမြေရှင်းလင်းတာတွေလုပ်နေတာပါ။စစ်ကောင်စီကအခုလိုနင်းမြေရှင်းလင်းတာတွေလုပ်လို့မြစ်ဘေးကကျေးရွာအများစုဟာအမဲလိုလိုစစ်ဘေးရှောင်နေရပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမင်းကင်းမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ရေရင်တွေနဲ့ဒေသခံ PDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တချို့မီးလောင်ပျက်စီးခဲ့သလိုအရသားတွေထွက်ပြေးတင်းရှောင်ကြရပါတယ်။လက်နက်ကြီးကြီးထိမှန်ပြီးအရသားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောပေမဲ့တီးခြားအတည်ပြုချက်မရသေးပါဘူး။မြန်မာနိုင်ငံအလဲပိုင်းနေရာတချို့မှာအရသားတွေရဲ့နေအိမ်တွေမီးလောင်ခဲ့တာနဲ့ပတ်သက်လို့တော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်လန်ဆွဆွဲပြောဆိုလေးရှိပါတယ်ခင်ဗျာ
စကိုင်းတိုင်းဒေသကြီးထက်ကတိုက်ပွဲအခြေအနေကိုညာဝင်အောင်တင်ပြသွားတာပါရှင်ခုမှစကကရားပြည်နယ်ဘက်ကသတင်းကိုတင်ပြပါမယ်ကရားပြည်နယ်မှာတိုက်ပွဲကြောင့်အိုးအိမ်ဆုံးခွာပြီးလို့ရကိုပြောင်းရွှေ့နေထိုင်နေရတဲ့စစ်ပြေးဒုက္ခသည်ကတသိန်းတထောင်ကျော်ရှိပြီလို့ကရင်နေလူအခွင့်အရေးအဖွဲ့က VOA ကိုပြောပါတယ်ကိုယ်ဝန်ဆောင်အမျိုးသမီးတွေကလေးသင်ငယ်တွေအပါအဝင်အများစုကအစာအာဟာရချို့တက်နေကြတယ်လို့အတော်များများကဖျားနာနေတဲ့အတွက်ဆာနာရိတ်ခါနဲ့ဆေးဝါးအကူအညီအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါရယ်ရန်ကုန်ကပြဖို့ထားတာကိုတော့ကိုခင်မောင်စုံကမင်းကဆက်ပြီးပြောပြထားပါရယ
်စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြားစစ်အာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်မေလတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံအများစုကအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးစစ်ပေးဒုက္ခသည်တွေဟာယာယီစစ်ပေးဒုက္ခသည်စကန်223ခုမှာလက်ရှိလူဦးရေ3,000ကျော်ခိုလုံလျက်ရှိနေပါတယ်အခုနောက်ပိုင်းနေစဉ်လိုလိုတိုက်ပွဲဖြစ်နေပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေလေကြောင်းသုံးတိုက်ခိုက်မှုတွေကြောင့်စစ်ပေးရှောင်တွေမကြာခဏနေရာပြောင်းရွှေ့နေရတယ်လို့လူဦးရေလည်းပိုမိုများပြားလာတယ်လို့ကရင်နီလူအခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်
နေတို့ဘာကျွန်တော်ပြည်နယ်မှာတိုက်ပွဲဖြစ်တယ်အလည်းရတိုင်းလဲဒီစစ်ကောင်စီကလည်းဟိုလင်းနေကြီးတွေနဲ့ရန်တန်းထုတဲ့အတွက်ကြောင့်မလို့ကျွန်တော် PPP တို့တွေကထထရွှေ့တာရှိတယ်ပေါ့နော်အဲ့တော့လက်ရှိအချိန်ထိကတော့ကျွန်တော်တို့ပြည်သူလူထုတွေက IDP စခန်းရဲ့နောက်ပြီးတော့မှကျွန်တော်တို့ဒီတချို့ရရွာတွေမှာပေါ့နော်လိုက်နေတဲ့နေရာအကောင်လုံးပေါင်းကကျွန်တော်တို့စင်းရရလဆိုနေရာနဲ့20နဲ့3ခုတော့မှရှိပါတယ်ဒါမှမဟုတ်ကျွန်တော်လက်လက်မိမိတွေတဲ့နောက်ထပ်အနည်းဆုံးဟို20ဝန်းကျင်ရှိတယ်လို့ကျွန်တော်ခန့်မှန်းရပါတယ်လူအရေကတော့3,000နဲ့ဟို2000ဝန်းကျင်ရှိပါတယ်ခင်ဗျာဟုတ
်စစ်ပြေးဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းကလိုအပ်တဲ့အစားအသောက်တွေကူညီပေးနေပေမဲ့လုံလောက်မှုမရှိပါဘူးဒါအပြင်ပရဟိတလူဒန်းသူတွေကလည်းတိတ်မရှိတာကြောင့်အရင်ကတည်းကလိုအပ်ချက်တွေပိုများလာတယ်လို့ကိုပညာကပြောပါတယ
်ဒီနေ့တို့ကဆပ်ပတ်တော့ဖို့လိုအပ်ချက်ကတော့ဆယ်လမြင့်မာနေတော့မှဖြစ်တော့ပေါ့နော်ခုနောက်ပိုင်းမှာတော့တချို့နိုင်ငံတကာအဖွဲ့အစည်းတစ်ခုနှစ်ခုကတော့ဝိုင်းလာပြီးတော့ဝိုင်းကူတာရှိတော့ပေါ့နော်ကျွန်တော်တို့တလကိုစံပြီးကျွန်တော်တို့6ပြည်လို့ပြီးတာတွေပေါ့10ပြည်ပြီးတာရှိတယ်ဒါပေမဲ့ဒီဟာကလေတို့က3လပဲပြီးနိုင်တော့ပေါ့ပြီးလေးရှိတော့ပေါ့နော်တချို့ကလိုအပ်ချက်ကလည်းတချို့မိရဆုပေါ်မှာမူတည်ပြီးတော့လိုအပ်ချက်တွေကတော့ဟိုအနည်းများတော့တော်တော်များဆိုပါရှိတယ်နော်အားလုံးလည်းတို့လွှားချုံနိုင်မှုမရှိသေးဘူးပေါ့နော်အဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့လိုအပ်ချက်တွေအမြင့်နေတယ
်ဒီမောဆိုဒေသခံတူကလက်ရှိအချိန်မှာတင်းရှောင်လာကြတာရက်ကြလို့စားနပ်ရိက္ခာအတွက်အတော်ခက်ခဲနေတယ်လို့လည်းဆိုပါတယ
်ပထမဆုံးရှောင်တော့ကတော့အချိန်မှာခင်းသားပြီးပေါင်းသားပြီးအားရခက်နေကြတဲ့တော်လာမျိုးရှိတဲ့ဆက်ဆိုသူနဲ့ပါတော့ဘဝအဆင်ပြေရပါတော့အခုကျတော့ဟိုအရင်လည်းမပြေရတဲ့ကြာပြီးနောက်လည်းပတ်သက်ပြီးလမ်းတွေတော့များလည်းဖိတ်ထားတယ်မျိုးရှိတဲ့ဆက်ဆိုသူနဲ့အိမ်ကိုကျန်ပါရပါတော့စားတော့မှုလည်းတော့တော်တော်လေးတော့အဆင်ပြေပါ
စပေးဒုက္ခသည်တွေဟာစားတော့ရေးအတွက်လေယာဉ်ပြန်လုပ်လို့လည်းမရအလုတ်ကင်လည်းမရှိဝင်ငွေလည်းမရှိအကြက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်အခုနောက်ပိုင်းစစ်ပြေးဒုက္ခသည်တွေဟာစစ်ရှောင်စခန်းလုံးကျွတ်ရွာလုံးကျွတ်ဖျားနာတာမျိုးတွေကြုံတွေ့နေကြရပြီးကျန်းမာရေးအခြေအနေတွေပိုဆိုးလာတယ်လို့ဆိုပါတယ်ကိုဝင်ဆောင်အမျိုးသမီးတွေမွေးကင်းစမိခင်နဲ့ကလေးတငယ်တွေလည်းကာကွယ်ဆေးအားဆေးမရရှိတဲ့အပြင်အစာအာဟာရချို့တက်နေကြတယ်လို့ကိုပညာကအခုလိုပြောပါတယ်
ဒီကုန်းဆောင်ကာလမှာစတင်စထိုက်တဲ့ကျွန်တော်တို့အစားအသောက်တွေကိုကျွန်တော်တို့ကလက်လက်မြင်မှုကတော်တော်လေးခက်ခဲသွားပါပဲခုနပြောလိုပဲအလုံးနဲ့ကလေးနဲ့တူတော့နော်အဓိကတော့ဒီအစားအသောက်တွေအကျတဲရှိတယ်ဝင်ဝင်ခက်ခဲရှိတယ်နေရာတိုက်ခင်းကလည်းကျွန်တော်တို့အချိန်မပေးဘူးအပူအေးမြင်မြမှုအဲ့ဒီဟာကမွေးကျွန်တော်မွေးမိခင်နဲ့ကုန်းဆောင်မိခင်တွေ ကြုံတွေ့နေရတဲ့အခက်အခဲကြီးတစ်ခုလို့ပြောလို့ရပါတယ်။အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ကလေးတွေမွေးဖားတဲ့အချိန်မှာအာရုံချွတ်နေတာတွေတချို့မိမိခင်တွေတည်ဆုံသွားတဲ့ကလေးငယ်တွေတည်ဆုံသွားတဲ့ကျွန်တော်မကြာခဏကြုံလာရှိပါတယ
်။လက်နေကြီးပစ်ကတ်မှုတွေ၊လေရင်ဘုံကျဲတာတွေ၊တက်ကြီးရွယ်အိုတွေ၊နာရာရှည်ယောဂါတွေအတွေ့ဆေးဝါးအခက်အခဲရရှိမှုနဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေစိုးစိုးဝါးဝါးခံစားနေရတယ်လို့ကယင်ဒီလူအခွင့်အရေးအဖွဲ့ဒါရိုက်တာကိုပညာကပြောဆိုပါတယ်။မြန်မာနိုင်ငံအရှိချမ်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းမှာပြည်တွင်းအိုးမဲ့အိမ်မဲ့ဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေသူတသိန်းလောက်အထိရှိမယ်လို့ခန့်မှန်းတဲ့အကြောင်းဇွန်လဇန်းကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာတွေမှာလည်းဖော်ပြထားပါတယ်။ကရားပြည်နယ်အပါအဝင်အရှိတောင်ပိုင်းဒေသတွေအတွင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအခြေအနေစိုးရိမ်စရာကောင်းလောက်အောင်စိုးရိမ်ကြဆင်းနေတယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ။
ကြရပြည်နယ်ထက်ကစစ်ပြေးဒုက္ခတဲ့ရရဲ့အခက်အခဲအချက်တဲ့ရအကြောင်းရန်ကုန်ကတင်ပြပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်ဘက်ကအဖမ်းအစီအစဉ်တွေပဲဆက်ချင်ပါတယ်။ရခိုင်ပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကြားမှာတပွဲနဲ့တပွဲအပြန်အလှန်ဖမ်းဆီးမှုတွေရှိနေပြီးပဋိပက္ခနဲ့တင်မာမှုတွေလည်းကြီးထွားလာနေပါတယ်။ရခိုင်ပြည်လွှမြောက်ရေးပါတီ ALP ကဒုဗိုလ်မူကြီးခိုင်ပေါ်လင်းကိုအေတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တဲ့ဆိုပြီးအေအဖွဲ့ဝင်တို့ကိုပြန်ပြီးတော့ဖမ်းဆီးခဲ့တာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုင်းခတ်မောင်ကဆက်ပြီးတော့ပြောပြထားပါတယ်ရှင်
။ရခိုင်ပြည်လွှမြောက်ရေးပါတီကဒုဗိုလ်မူကြီးခိုင်ပေါ်လင်းကိုဖမ်းဆီးတဲ့အထက်ပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့စစ်တွေမျိုးနာစီကျေးရွာမှာနေထိုင်သူတို့ကိုမနေ့ကနေ့လယ်ပိုင်းက ALP ပါတီဝင်တွေကတွားရောက်ဖမ်းဆီးခဲ့တယ်လို့ ALP ပါတီရဲ့ဒုတိယဗိုလ်မူကြီးခိုင်ကျော်စိုးကပြောပါတယ်
။ကျွန်တော်တို့ကတက္ကံပေးတဲ့လူတွေ information ခိုင်လူမဗိုလ်မူကြီးကျွန်တော်တို့ဒုဗိုလ်မူကြီးခိုင်ပေါ်လန်းကိုဖမ်းတဲ့လူတွေအဲ့ဒီထက်မှပါတဲ့လူတွေကိုမျက်မှန်သတိလေးကျွန်တော်တို့ကပြပြချချ information ခိုင်လူမအဲ့ဒီလူတွေကိုကျွန်တော်တို့ကလိုက်ဖမ်းတာ
။မနေ့ကဖမ်းဆီးခံရသူရဲ့နေအိမ်ကိုတွားရောက်ဖမ်းဆီးတဲ့အခါတနက်ပြစ်တံတစ်ချက်ကြားလိုက်တယ်လို့နာစီကျေးရွာဒေသခံတွေကပြောဆိုကြပေမဲ့ ALP တပ်ဖွဲ့ဝင်တွေအနေနဲ့တနက်ပြစ်ဖောက်ခဲ့တာမရှိဘူးလို့ဒုတိယဗိုလ်မှူးကြီးခိုင်ကျော်စိုးကဆိုပါတယ
်ကျွန်တော်တို့ဖတ်တဲ့အရှင်ကတော့တနာယီခွဲနှစ်နာရီဝန်းကျင်လောက်ရှိမှန်တယ်နေ့လေဟုတ်တယ်ဒါပေမဲ့တနက်ဖက်လို့တနက်ဖောက်ပြီးတော့ဖမ်းတာကတော့မဟုတ်ပါဘူးဘာဖြစ်ဆိုတော့သူကအင်းပေါ်မှာနေတယ်အင်းပေါ်မှာနေတော့ကျွန်တော်တဲ့ဖွဲ့ဝင်တွေကသွားပြီးဝိုင်းတော့သူကဆန်းလို့ပြည့်တယ်ဆန်းလို့ပြည့်တဲ့အချိန်မှာသူတိုက်တာကိုဟိုမှာကံမိလားတိုက်တာကိုဟိုမှာအားမိလားပလတ်စတစ်ပုံကအားမိလားတော့မသိအတန်တခုဂုံးခနဲ့ဆွာနာအခုပြည်သူတွေကလည်းနေကြတာကိုတနေ့ဖောက်တည်လို့ပဲထင်တယ
်။ရခိုင်ပြည်လူမျိုးရေးပါတီ ALP ဟာ NCA လမ်းကြောင်းကိုတွားနေတဲ့အဖွဲ့ဖြစ်တာကြောင့်လက်နက်အသုံးမပြုသလိုရဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကလည်းလိုအပ်ရင်လုံခြုံရေးအရာလုပ်ပေးတာတွေရှိတယ်လို့လည်းသူကပြောပါတယ်။အစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပြီးအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကခေါ်ဆောင်တဲ့ညီညာရေးဆွေးနွေးပွဲတွေကိုလည်းမကြာခဏတက်ရောက်တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။လက်ရှိမှာတော့ ALP ထိပ်ပိုင်းခေါင်းဆောင်2ဦးနဲ့တပ်ဖွဲ့တော်တော်များများကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဖမ်းဆီးထားတယ်လို့ ALP ဘက်ကပြောပါတယ်။အခုလို ALP ပါတီဝင်တွေနဲ့တပ်ဖွဲ့ဝင်မိသားစုတွေကိုဖမ်းဆီးတက်ဖြတ်တာတွေလုပ်နေတဲ့ AA အပါဝင်ဘဲအဖွဲ့စည်းကိုမဆိုလှုပ်တင့်လှုပ်ထိုက်တာတွေလှုပ်ဆောင်သွားမယ်လို့လည်း ALP ပါတီရဲ့ဒုတိယဗိုလ်မှူးကြီးခိုင်ကျော်စိုးကပြောပါတယ်။
အော်မာ AA တို့ ALA ULA တို့တော့မဟုတ်ပါဘူးတခြားဘဲအဖွဲ့စည်းဖြစ်ဖြစ်တခါဘယ်သူအတိုင်းဝဲပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ကျွန်တော်တို့တက်ဖွဲ့ဝင်တွေကျွန်တော်တို့ပါတီဝင်မိသားစုတွေအပေါ်မှာရောက်နေဆိုင်ဆိုင်ပြုံမှုလှုပ်လာတာတွေဖမ်းလာတာတွေစီလာတာတွေတက်ဖြတ်တာတွေလှုပ်လာရတော့ကျွန်တော်တို့ဖကလှုပ်တာလှုပ်ထတာကိုလုံးရမှာပဲအဲ့ဒါကျွန်တော်တို့လှုပ်ပိုင်ခွာပြဆိုတာကိုကျွန်တော်အနေနဲ့နားလည်ထားတယ်ဘာဖြစ်ဆိုတော့ကျွန်တော်တို့တက်ဖွဲ့ဝင်တွေကိုဖမ်းတယ်စီတယ်တက်တယ်ဖြတ်တယ်ဆိုလို့ရှိရင်သူတို့တက်ဖွဲ့ဝင်တွေလို့ကျွန်တော်တို့လိုက်ဖမ်းရမှာကတော့ကျွန်တော်တို့လှုပ်ပိုင်ခွာပဲလို့ကျွန်တော်ကတော့နားလည်ထားတယ
်ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့က ALP ပါတီရဲ့ဗိုလ်အလုံးမှုဆောင်ကော်မတီဝင်ဒုဗိုလ်မှူးကြီးခိုင်ပေါ်လင်းနဲ့ပါတီဝင်မိသားစုတယောက်ရဲ့အထမတန်းចောင်းသားတဦးကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုအပြန်အလှန်ဖမ်းဆီးမှုတွေရှိလာတာလည်းဖြစ်ပါတယ်။အခုလိုရခိုင်လက်နက်ကိုင်အဖွဲ့စည်းနှစ်ခုကြားအပြန်အလှန်ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရဥခိုင်ဒုခကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့တာဖြစ်ပါတယ်။
AA နဲ့ ALP တပ်ဖွဲ့ဝင်တွေအကြားဖန်စီရရှိနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရင်ခမောင်ကတင်ပြသွားတာပါ VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့အကြံအရေးသိပ္ပံနဲ့ဤပညာအမျိုးသမီး blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ blogger တွေပြောသမျှတက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘဲချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 94.33 ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တရင်ထောက်မဆုစီပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာအပတ်စဉ်ခဏတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးသတင်းထောက်မဆုနဲ့ဆက်ရအောင်ပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံကတင်ဆက်ထားပါတယ်ရှင်။
ဆစ်လာကြအနာတင်ထားတဲ့မြန်မာစစ်ကောင်စီဟာနိုင်ငံတော်ရေးပေါ်အခြေအနေတက်တန်းနောက်ထပ်6လထပ်တိုးလိုက်ပါတယ်စစ်ကောင်စီဥထဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတက်တန်းတိုးထားတဲ့6လအတွင်းမှာစီပွားရေးဥပုံအောင်လို့လှုပ်ဆောင်သွားမယ်လို့လည်းပြောဆိုပါတယ်လာမယ့်6လအတွင်းစစ်ကောင်စီရဲ့မျှော်မှန်းချက်တွေနဲ့ပြီးခဲ့တဲ့ကာလပြည်တွင်းအကျပ်တဲတွေကြောင်းသတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြောသတင်းပေးပို့ပါတယ်ကျွန်တော်သားညူဦးပြောပြမှာပါ2021ခုနှစ်ဖေဖော်ဝါရီလကစပြီးတော့အနာသိမ်းယူခဲ့တဲ့စစ်ကောင်စီဟာနိုင်ငံတော်ရေးပေါ်အခြေအနေအရသူ့ရဲ့တက်တန်းကို6လထပ်တိုးပါတယ်ဇူလိုင်လ31ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနေပြည်တော်မှာလှုပ်တဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်ရေးကောင်စီအစည်းအဝေးမှာနောက်ထပ်တက်တန်းတိုးလိုက်တာဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ August 1ရက်နေ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကထုတ်လွှင့်တဲ့ဗေကုန်းထဲမှာတော့ပညာရေးစီးပွားရေးကျန်းမာရေးနဲ့ညီညွတ်ရေးဆိုင်ရာကိစ္စရပ်တွေကိုထည့်သွင်းပြောပါတယ်။အနာစသိမ်းခဲ့တဲ့အချိန်ကစပြီးတော့မတည်ငြိမ်မှုစုပူမှုတွေနဲ့ကာယောဂါတွေကြောင့်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက် 5 ချက်ကိုအကောင့်ထဲမှာပေါ်နိုင်ခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။
ယခုနှစ်မှာတော့အခြေအနေအားလုံးတိုးတက်လာပြီဖြစ်တဲ့အတွက်ဘုံသဘောတူညီချက်900ထဲကဦးစားပေးဆောင်ရွက်နိုင်တာတွေကိုအဖြစ်နဲ့ဆိုအာဆီယံမူပေါင်းနဲ့အညီဆောင်ရွက်သွားပါမယ်
။အခြေအနေတွေအားလုံးတိုးတက်လာရင်တော့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်9ချက်ကိုဆောင်ရွက်သွားမယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောဆိုပါရတယ်။ဒါပေမဲ့လည်းအခုပြုလုပ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတော့မြန်မာနိုင်ငံကြီးဝန်ကြီးတယောက်ခွင့်မရခဲ့တဲ့အပြင်အာဆီယံဘုံသဘောတူညီချက်ဟာရှေ့မရောက်ခဲ့ဘူးလို့အာဆီယံအလှည့်ကျဥက္ကဋ္ဌရောအာဆီယံနိုင်ငံကြီးဝန်ကြီးတချို့ကပါပြစ်တင်ဝေဖန်ကြပါရတယ်။စစ်ကောင်စီဥက္ကဋ္ဌရဲ့မေကွန်းမှာတက်တန်းထပ်တိုးလိုက်တဲ့6လတာကာလအတွင်းစီးပွားရေးဥမောင်းအောင်လို့လှုပ်ဆောင်သွားမယ်လို့လည်းပြောဆိုပါရတယ်။လက်ရှိအခြေအနေမှာတော့ပြည်တွင်းမှာဖြစ်နေတဲ့ဒေါ်လာကျရဲ့အကြောင်းမလို့စီးပွားရေးလုပ်ငန်းရှင်တွေလည်းအခက်ကြုံနေပါရတယ်။နေဆက်ကုန်သွယ်ရေးဘက်မှာတော့အမေရိကန်ဒေါ်လာကိုပြန်ပြီးတော့သုံးရမယ်လို့စီမံဘဏ္ဍာဌာနကမကြသေးခင်ကညွှန်ကြားခဲ့တဲ့နောက်ပိုင်းထိုင်းဘတ်ငွေတရုတ်ယွမ်ငွေတွေနဲ့လှုပ်လှုပ်နေတဲ့နေဆက်ကုန်သွယ်ရေးမှာကမောက်ကမအခြေအနေတွေကြုံခဲ့ရတယ်လို့လုပ်ငန်းရှင်တွေကပြောပါရတယ်။ပုဂ္ဂိုလ်ကရမယ့်အမေရိကန်ဒေါ်လာကိုပြည်တွင်းဘဏ်တွေကိုကျိုးပြီးတော့ထည့်ထားတဲ့အထောက်အထားပြနိုင်မှာပဲပုဂ္ဂိုလ်သမားတွေကိုခွင့်ပြုချက်ထုတ်ပေးမယ်လို့စီမံဘဏ္ဍာဌာနကဇူလိုင်17ရက်နေ့ကကြေညာပါတယ်။နေဆက်ကုန်သွယ်ရေးလုပ်ငန်းရှင်တချို့ကလည်းနိုင်ငံခြားငွေဒေါ်လာမရှိတဲ့အတွက်လုပ်ငန်းတွေရန်နာထားရတယ်လို့လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။တချို့သွင်းကုန်လုပ်ငန်းရှင်တွေကလည်းအထူးအခွင့်အရေးနဲ့ရထားတဲ့အမေရိကန်ဒေါ်လာကိုလုပ်ငန်းမှာမသုံးမနဲ့ပြန်ပြီးတော့ရောင်းချနေတာရှိတဲ့အတွက်ဒါတွေကိုဌာနဆိုင်ရာကပို့ပြီးတော့စစ်ဆေးလာတဲ့အခါအခက်အခဲတွေပိုကြုံလာရတယ်လို့သူကပြောပါတယ်။
ကိုဥမာ PCR ရက်ကဒေါ်လာ5တန်းကိုပဲရောက်တယ်တကယ်လည်းဒေါ်လာ7တန်းကိုဒေါ်လာကြီးရောင်းပေးလိုက်ရတယ်ဆိုတာလေအဲ့လိုပုံစံမျိုးကြီးပေါ့အစိုးရကလုံစားလာတာကြီးရှိတဲ့ခါကျတော့အခုပြန်ဆင်းနေကြပါသင်္ကေတော့ခက်ခဲရှိနေအခုကသူတို့ဥစားပေးကုန်ပထမဥစားပေးတစ်ချက်တည်းပြန်ဥစားပေးဆိုအဲ့လိုပုံစံမျိုးနဲ့သူက license ပြန်ဆပေးနေတာပေါ့နော
်စေဝတ်တင်သွင်းတဲ့သူတွေစားကုန်တောက်ကုန်တင်သွင်းတဲ့သူတွေကိုတူးတူးတောက်ချင်းဒါမှမဟုတ်တွင်းကုန်ကုမ္ပဏီတစ်ခုချင်းစီအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာကိုသက်ဆိုင်ရာဌာနကနေပြီးတော့ဝယ်ယူတောင်းခံခွင့်ရှိတယ်လို့နိုင်ငံခြားသုံးငွေကြီးကြေးကော်မတီစီမှာလဲငွေဝယ်ယူခွင့်တင်ပြတောင်းခံတာမျိုးမလုပ်ဖို့ကုန်သွယ်ရေးဦးစီးဌာနက August 1ရက်နေ့မှာအသိပေးစာထပ်ပြီးတော့ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအစုဖွဲ့လိုက်လုပ်ငန်းကြီးတွေကိုတော့သ ွင့်ကုန်အတွက်လိုအပ်တဲ့အမေရိကန်ဒေါ်လာတွေဘူဟုပန်ကထုတ်ယောင်းပေးနေတယ်လို့လုံငါရှင်တချို့ကပြောပါတယ်မြန်မာစစ်ကောင်စီရဲ့အရေးပေါ်သက်တမ်းထပ်တိုးလိုက်တဲ့ပုံမှာစိုးရင်ကြောင်းကုလသမဂ္ဂအကြီးအကဲကလည်းပြောပါတယ်အခုရက်သတင်းပတ်ထဲမှာကျင်းပပြုလုပ်တဲ့အာဆီယံနဲ့အမေရိကန်အပါအဝင်မိတ်ဖက်17နိုင်ငံကနိုင်ငံကြိုင်ဝန်ကြီးတွေရဲ့အစည်းအဝေးမှာနိုင်ငံတကာပြည်ထောင်စုတွေနဲ့အတူမြန်မာအရေးဟာလည်းလွှမ်းမိုးသွားပါတယ်မြန်မာစစ်တပ်ဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းသူတို့ရဲ့အုပ်ချုပ်မှုပုံစံတွေကြောင့်နိုင်ငံတကာရဲ့ဝေဖန်မှုတွေကြုံရသလိုထိရှားတဲ့နိုင်ငံသမား2ဦးအပါအဝင်နိုင်ငံချင်းသား4ဦးကိုကွပ်မျက်လိုက်တဲ့အပေါ်မှာအာဆီယံခေါင်းဆောင်တွေရဲ့ပြစ်တင်ရှုံချမှုကိုလည်းခံခဲ့ရပါတယ်။နောက်ထပ်ကွပ်မျက်စီရင်မှုတွေလှုပ်လာမယ်ဆိုရင်တော့အာဆီယံရဲ့ချင်းကပ်မှုပုံကိုပါပြောင်းလဲပြစ်ရမယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌကသတိပေးခဲ့ပါတယ်။အာဆီယံပါဝင်နိုင်ငံတကာနဲ့ဆက်ဆံရေးမှာတင်းမာနေပေမဲ့ရုရှားနဲ့နှစ်နိုင်ငံဆက်ဆံရေးမှာတော့အာဏာသိမ်းပြီးတဲ့နောက်မှာပိုးပြီးတော့တိဆောက်လာတာတွေ့ရပါတယ်။ဩဂတ်စ်လ3ရက်နေ့ပြီးခဲ့တဲ့ဗိုလ်တော်ဝင်တွေကရုရှားနိုင်ငံကြီးဝန်ကြီးနဲ့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဥဝနာမောင်လင်တို့နီပြိုမှာတွေ့ဆုံပါတယ်။ဒါအပြင်စစ်ကောင်စီဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုနှစ်မှာအခြေအနေတွေအားလုံးတိုးတက်လာပြီလို့စစ်ကောင်စီဥက္ကဋ္ဌကပြောနေပေမဲ့ပြည်တွင်းမှာလည်းနေရာဆွန့်ခွာဘေးလွတ်ရာကိုပြေးနေရသူက 1.2 တန်းကျော်သွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးဝန်ကထုတ်ပြန်ပါတယ်။အဲ့ဒီထက်မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပြပိခရီနဲ့လုံယူအခြေအနေကြောင့်အိုးရင်စွန့်ခွာထွက်ပြေးရသူက7000ခွဲကျော်လဲပါတယ်လို့ဇူလိုင်လ31ရက်နေ့မှာထုတ်ပြန်ပါတယ်။ဘကိုးတန်းအရှိပိုင်းကြောက်ကြီးမြို့နယ်ကအသစ်ရောက်လာတဲ့ဒုက္ခသည်9400အတွက်လဲအမိုးကာနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ UNOCHA ကထုတ်ပြန်ပါတယ်။ရွာတွေကနေပြီးတော့ပြပိခအခြေအနေကြောင့်ထွက်ပြေးလာသူတွေဟာကြောက်ကြီးမှာအချိန်ကာလ3လနီးပါးလောက်ကိုဆစ်ရှောင်နေရတာပါ။သူတို့ရဲ့လုပ်ငန်းတွေပြန်လုပ်နိုင်ဖို့အတွက်ကြေးရွာတွေစီကိုပြန်တဲ့အခါမှာလဲဖန်ခါရာတွေရှိလို့နေရပြန်ဖို့အတွက်ခက်တွေ့နေပါတယ်။ဒီလိုဒုက္ခများတဲ့အချိန်ကာလကြာလာတာနဲ့အမျှစိပြေဒုက္ခတွေအတွက်အခက်အခဲအတော်များများထပ်ပြီးတော့ကြုံလာနိုင်ဦးမယ်လို့ကုညီပေးနေသူတူကပြောပါတယ်
။ဒီကကြတဲ့စာနေရိတ်ခါစာစီစာပေါ့နော်။ဆေးဝါးလုံလောက်မှုလည်းမရှိဘူး။ဘုလိုကန်တာမှာဟိုကလေးတွေအတွက်ကဆေးဝါးလုံလောက်မှုလည်းမရှိဘူး။ပြီးတော့အခုတက်ပွေးယောဂတွေလည်းအဖြစ်များတယ်ပေါ့နော်။ဒီအခုလက်ရှိအချိန်တွေကအဲသူ့ရဲ့ကာလကြာခြင်းကဘယ်လောက်ရှိမလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့နော်။အဘို့ဒီလိုရှစ်ဆက်သွားနေမှာဆိုရင်ကျွန်တော်တို့ဒီဒေတာမှာရှင်းတဲ့ပြည်သူတရကတကယ်ရေရှင်မှာတော့နောက်ဆက်တွဲပြဿနာစာနယ်ရိတ်ခါကျမရေးပညာရေးတွေတော့အဲ့ဒီဟာကြီးကြုံတွေ့လာပါနော
်မိုးရသည်မှာကုဆက်ယောဂပြန်ပွားမှုတိုးလာမဲ့ပုံမှာအခြေခံကျမရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်မှုလိုနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နက်ကန်ပြုခါတွေဖြစ်တဲ့နေရာတွေတိုးလာတယ်လို့စစ်ပြေးဒုက္ခတဲ့အရေးအတွက်ကလည်းတစတစပိုပြားလာနေပါတယ်စီပီဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေဖြစ်တင်းပြနိုင်ဖို့ကအတော်လေးကိုခက်ခဲနေတာပါ။ဒါ့အပြင်အခြေခံစားတောက်ကုန်ကြစည်ပိုတိုးလာတာ73စီလိုအပ်ချက်တွေမကြာခဏဆူသလိုရေဆိုင်နေရတာတွေအပြင်ကျူးလွန်သူမပေါ်တဲ့အကြမ်းဖက်ခံမှုတွေကလည်းပိုပြီးတော့တိုးလာနေပါတယ်။ဒီလိုအခြေအနေတွေကြားမှာပဲအာဏာသိမ်းထားတဲ့စစ်ကောင်စီဥက္ကဋ္ဌကတော့ဒီတက်တန်းတိုးလိုက်တဲ့သူတို့ရဲ့အုပ်ချုပ်ခွင့်ကာလအတွင်းမှာမြမစီးပွားရေးဥမော့နိုင်အောင်လို့စောင့်ရသွားမယ်လို့ညီမှန်ပြောဆိုခဲ့တာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြန်ဆက်လိုက်ပါတယ်။ကျွန်တော်ကားနေပါတယ်
ချက်တဲ့ကြကစီပွားရေးဦးမော်နိုင်မလားဆိုတဲ့ကောင်းစင်တဲ့တင်ထောက်မဆုကိုတာညုံတင်ပြသွားတာပါရှင် POA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စီပွားရေးကဏ္ဍအလဲရောက်ပါပြီတရုတ်ကိုရှင်ပြိုင်နိုင်စွမ်းကိုမြင့်တင်ရေးရွယ်တဲ့အမေရိကန်ပြည်ထောင်စုအတွင်းတပိုင်းလက်ကိုပစ္စည်းထုတ်လုပ်မှုနဲ့သိပ်ပံသုတေသနတွေအတွက်ဒေါ်လာတန်းထောင်ချီချတာပေမဲ့ Chips and Science Act လွှတ်တော်ကအတည်ပြုလိုက်ပါပြီသမရလက်မှတ်ရေးထိုးပြင်းတော့ဥပဒေအဖြစ်အသက်ဝင်လာမဲ့ဒီဥပဒေမှာပြည်တွင်းကဆီမီကွန်ဒက်တာတပိုင်းလက်ကူပစ္စည်းထုတ်လုပ်ရင်းနဲ့သိပ်ပံသုတေသနတွေအတွက်ဒေါ်လာ52ဘီလီယံအပါအဝင်ဒေါ်လာ280ဘီလီယံအသုံးပြုမှာဖြစ်ပါတယ် VOA ရဲ့အင်မီရိုဆိုင်ယာပြူရိုအကြီးအကဲပက်စတီဝီဒါကူဆာရာရဲ့တင်ဆက်ဆောင်မှာကိုတော့ဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိနေထိုက်ကတင်ပြထားပါတယ်ရှင်တရုတ်ကိုရှင်ပြိုင်နိုင်စွမ်းမြင့်တင်ရေးရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုအတွင်းတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုနဲ့သိပ်ပံသုတေသနတွေအတွက်ဒေါ်လာတန်းထောင်ချီချထားပေးမယ် Chips and Science Act ကိုဂုဏ်ပြုတဲ့အခမ်းအနားမှာတော့မီရှိဂန်အုပ်ချုပ်ရေးမှူး Gretchen Whitmer နဲ့အတူသမ္မတဂျိုးဘိုက်တင်လည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်သမ္မတဘိုက်တင်ကအခုလိုပြောပါတယ်
This bill makes it clear the world
အမေရိကန်ပြည်ထောင်စုအတွင်းမှာကမ္ဘာတည်ထွင်ဖန်တီးမှုတွေရဲ့ရှေ့ဆောင်ဖြစ်လာမယ်ဆိုတာကိုဒီဥပဒေကရှင်းရှင်းလင်းလင်းပြလိုက်တာဖြစ်ပါတယ်။အမေရိကန်မှာတည်ထွင်ပြီးအမေရိကန်နိုင်ငံထဲမှာထောက်လုပ်မှာဖြစ်ပါတယ်
။အမေရိကန်ထက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းထောက်ခံမဲ64မဲ၊ကန့်ကွက်မဲ33မဲ၊
အောက်လွှတ်တော်မှာတော့ထောက်ခံမဲ243မဲကန့်ကွက်မဲ189မဲနဲ့အတည်ပြုခဲ့ကြတဲ့ဒီဥပဒေချမ်းကိုတော့လက်မဲ့ရပိုင်းနေအတွင်းမှာပဲသမရဘိုက်တင်လက်မှတ်ရေးထိုးမယ်လို့ခန့်မှန်းရပါတယ်။ဒေါ်လာ280ဘီလီယံတန်ဥပဒေချမ်းနဲ့မှပြည်တွင်းတပိုင်းလျှပ်ကူပစ္စည်းထုတ်လုပ်မှုနဲ့သူတေသနာတွေအတွက်ဒေါ်လာ52ဘီလီယံအကျိုးခံစားခွင့်နဲ့အတူတပိုင်းလျှပ်ကူပစ္စည်းထုတ်လုပ်ရေးမှာယင်းနှိမ့်မြုံနံမှုဆိုင်ရာအခွင့်ခံစားခွင့်လည်းရမှာဖြစ်ပါတယ်။လက်ရှိမှာတရုတ်ထိုင်ဝမ်နဲ့တောင်ကိုရီးယားတို့ကကြီးစိုးထားတဲ့ကမ္ဘာတပိုင်းလျှပ်ကူပစ္စည်းထုတ်လုပ်မှုမှာအမေရိကန်ဘက်ကအမိလိုက်လာနိုင်မှာဖြစ်တယ်လို့စီယုံလှုပ်ရှားသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်မှာတပိုင်းလျှပ်ကူပစ္စည်းမလုံလောက်တာကြောင့်ကာလျက်စစ်ပစ္စည်းတွေနဲ့တခြားသောကုန်စည်တွေဈေးကွက်အတွင်းရရှိနိုင်မှုအပေါ်မှာတည်ရမှုဖြစ်စေပြီးတဲ့နောက်ကမ္ဘာတစ်လွှာငွေကြေးဖောင်းပွားမှုဖြစ်စေသလိုအမေရိကန်မဲဆန္ဒရှင်တွေချမှာလည်းသမ္မတဘိုက်ဒင်အပေါ်ထောက်ခံမှုအပေါ်မှာတည်ရောက်ရိုက်ခတ်စေပါတယ်။တပိုင်းလျက်ကူပစ္စည်းစီမီကွန်ဒက်တာပြက်လက်မှုကြောင့်အဆိုးဆုံးထိခိုက်ရတဲ့ပြည်နယ်တွေထဲမှာအမေရိကန်ကားထုတ်လုပ်မှုလုပ်ငန်းတွေရဲ့အချက်ချမီရှိဂန်ပြည်နယ်လည်းပါဝင်ပါတယ်။မီရှိဂန်အုပ်ချုပ်ရေးမှူးGretchen Whitmer ကအခုလိုပြောပါတယ်
။ This bill will mean humming factories.
ဒီဥပဒေကြောင့်ဆက်ယုံတွေကိုပိုပြီးတော့အလုပ်ဖြစ်လာစေမှာဖြစ်ပြီးလျှက်စစ်ပစ္စည်းတွေ၊ဆေးဘက်သုံးပစ္စည်းကိရိယာတွေ၊လယ်ယာသုံးဆက်ကိရိယာတွေနဲ့ကားတွေအတွေ့ကုန်ကျစရိတ်ယော့နယ်လာစေမှာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။အထူးသဖြင့်တရုတ်ပစ္စည်းမဟုတ်တဲ့ 5G ပစ္စည်းကိရိယာတွေထုတ်လုပ်ရေးကိုမြင့်တင်ဆောင်ရွက်မှုအနေနဲ့အမေရိကန်ရဲ့မိုဘိုင်းကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်ဈေးကွက်နဲ့ကာကွယ်ရေးဆိုင်ရာရှေ့ဆောင်တီထွင်မှုတွေအတွက်ရန်ပုံငွေဒေါ်လာ 4.2 ဘီလီယံလဲပါဝင်ပါတယ်။ကမ္ဘာတစ်လွှာတပိုင်းလျှပ်ကူပစ္စည်းထုတ်လုပ်မှုမှာ1990ဘီလွန်နှစ်တည်းအတွင်းအမေရိကန်က39ရာခိုင်နှုန်းရှိခဲ့ရာကနေဒီကနေ့အချိန်မှာတော့12ရာခိုင်နှုန်းအထိကိုကျဆင်းခဲ့ပါတယ်။တခြားသောအစိုးရတွေကကုန်ထုတ်လုပ်မှုအတွက်အကျိုးခံစားခွင့်နဲ့ပြည်တွင်းတပိုင်းလျက်ကူပစ္စည်းထုတ်လုပ်နိုင်စွာအကောင့်စီရေးသုတေသနတွေမှာယင်းနှိမ့်မြုံနံမှုတွေကြောင့်ဖြစ်တယ်လို့တပိုင်းလျက်ကူပစ္စည်းကုန်ထုတ်လုပ်မှုဆိုင်ရာအဖွဲ့ရဲ့ထုတ်လုပ်မှုဆိုင်ရာအခြေအနေအစီရင်ခံစာမှာဖော်ပြပါတယ်။လက်ရှိအချိန်မှာကမ္ဘာတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုရဲ့24ရာခိုင်နှုန်းနဲ့တရုတ်ကဥဆောင်နေပြီးထိုင်ဝမ်က27ရာခိုင်နှုန်းတောင်ကိုရီးယားက19ရာခိုင်နှုန်းဂျပန်က13ရာခိုင်နှုန်းရှိတယ်လို့အစီရင်ခံစာကဖော်ပြပါတယ်။အခု chips ဥပဒေနဲ့တပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုတွေကိုအတက်နိုင်ဆုံးနိုင်ငံတွင်းမှာဆောင်ရွက်နိုင်ဖို့အစိုးရကမျှော်လင့်ထားတာဖြစ်တယ်လို့ဖာဒူးတက္ကသိုလ်ဤပညာတန်တမာရေးဆိုင်ရာ crutch ဌာနရဲ့ညွှန်ကြားရေးမှူးဘိုးနီဂလစ်ကပြောပါတယ
် and what can't be reasonably onshored
either စီးရေးစကများတာကြောင့်ဒါမှမဟုတ်လေတခြားသောမဟာမိတ်နိုင်ငံတွေကပို့ပြီးတော့ကောင်းအောင်လုပ်နိုင်တာကြောင့်ပဲဖြစ်ဖြစ်ပြည်တွင်းမှာမလုပ်နိုင်တာမျိုးဆိုရင်လေမဟာမိတ်နိုင်ငံတွေမှာထုတ်လို့ရင်းနဲ့ဒီကိစ္စကိုပံ့ပိုးပေးနိုင်ပါတယ်လို့သူမကပြောခဲ့တာပါ chips at hasoyen american soya အတွက်ရှင်းလင်းတဲ့မဟာဗျူဟာတရက်ကိုဖော်ဆောင်ပေးလိုက်တာဖြစ်တယ်လို့ george washington တက္ကသိုလ် devices and intelligent system laboratory ရဲ့ညွှန်ကြားရေးမှူး borga soja ကပြောပါတယ
် washington strategy seems to be pretty clear gain autonomy
ကိုပိုင်အုပ်ချုပ်လုပ်ပိုင်권နဲ့ကမ္ဘာကုန်စည်ထောက်ပံ့ခွင့်ဆက်အပေါ်မှာနိုင်ငံရေးမိကိုရမှုကိုအဆုံးသတ်ဖို့ဖြစ်ပါတယ်
ဒီမဟာဗျူဟာကြောင့်အမေရိကန်နဲ့တရုတ်ကြားထိတိုက်တွေ့စီရလဲဖြစ်ပါတယ်။တရုတ်ကကမ္ဘာတပိုင်းလျက်ကူပစ္စည်းထုတ်လုပ်ရေးပိုင်းမှာဥဆောင်သူဖြစ်ဖို့ရည်မှန်းထားတာပါ။ Made in China 2025စီမံကိန်းကိုတရုတ်အစိုးရက2015ခုနှစ်မှာစတင်ပါတယ်။အဲ့ဒီအချိန်ကကမ္ဘာတပိုင်းလျက်ကူပစ္စည်းဝယ်လို့အားရဲ့ဆယ်ရာခိုင်နှုန်းအောက်မှာပဲထုတ်လုပ်နေတဲ့တရုတ်က2020ပြည့်နှစ်မှာ40ရာခိုင်နှုန်းအထိထုတ်လုပ်ဖို့နဲ့2025ခုနှစ်အရောက်မှာ80ရာခိုင်နှုန်းအထိထုတ်လုပ်ဖို့ရည်မှန်းထားတာဖြစ်ပါတယ်။ကမ္ဘာအဆင့်မြင့်ဆုံးတပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုကိုထိုင်ဝမ်ကကြီးစိုးထားတာဖြစ်ပြီးကမ္ဘာတစ်ဝန်းလုံးက10နာနိုမီတာနောက်တည်ထောင်ခဲ့တဲ့တပိုင်းလျက်ကူပစ္စည်းထုတ်လုပ်မှုအလုံးရဲ့92ရာခိုင်နှုန်းရှိပါတယ်။တပိုင်းလျက်ကူပစ္စည်းတွေနဲ့တခြားသောအဆင့်မြင့်ဤပညာပစ္စည်းတွေမှာသုံးရတဲ့အရေးပါတဲ့သတ္တုတွေနဲ့မြေရှားသတ္တုအလုံးအလောက်ရရှိရေးကြိုတင်စီမံချက်ကတော့အမေရိကန်ရဲ့ Chips Act မှာမပါဝင်ပါဘူး။ပြီးခဲ့တဲ့ဇွန်လအတွင်းအမေရိကန်အစိုးရကထုတ်တဲ့အစီရင်ခံစာတစ်စောင်တည်းမှာတော့ အမေရိကန်ဟာရေးပါတဲ့တက်တူတွေအတွေ့တရုတ်အပေါ်မှာအလွန်အကျွံမှီခိုနေခဲ့ရတယ်လို့ပါရှိပါတယ်။ဒီတက်တူတွေအတွက်ထောက်ပံ့ဖြည့်ဆည်းမှုဂွင်းဆက် supply chain ကိုအပြည့်မြင့်တင်ရေးဆောင်ရွက်မဲ့အကြောင်းအမေရိကန်အစိုးရကဒီနှစ်အစောပိုင်းမှာပြောဆိုထားပါတယ်။ဒီထဲမှာဆိုရင်အမေရိကန်ကုမ္ပဏီ MP Materials အနေနဲ့ကယ်လီဖိုးနီးယားလောက်ကွယ်မှာမြေရှားတက်တူထုတ်လုပ်ရေးစာချုပ်လည်းပါဝင်ပါတယ်ရှင်။
အသင်ကြီးတင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင် VOA ရဲ့နေ့စဉ်သတင်းသတင်းလောအစီအစဉ်တွေသတင်းဗတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုရမကနိုင်ငံတကာနဲ့ဒေတာအတွင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းအချိန်မြင့်ပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ Blogger တွေပြောသမျှအစီအစဉ်အလဲရောက်ပါပြီ။စာရွက်ပေါ်မှာပုံနှိပ်ထားတဲ့စာတွေကိုပြန်ဖြတ်နိုင်တဲ့ printer တစ်မျိုးကို Israel နည်းပညာကုမ္ပဏီတစ်ခုကတီထွင်ထားပါတယ်။စာရွက်တစ်ရွက်ကို10ချိန်လောက်ပြန်သုံးနိုင်အောင်လို့ပုံနှိပ်ထားတာတွေကိုလေဆာစနစ်နဲ့ဖြတ်ပေးလိုက်တဲ့ Tea printer အကြောင်း AB သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်က Blogger တွေပြောသမျှဒီစီမှာတင်ဆက်ထားပါတယ်ရှင
်လက်ရှိဈေးကွက်ထဲမှာပုံစံမျိုးစုံရှိနေကြတဲ့ printer တွေကစာရေးပုံတွေကိုပုံနှိပ်ပေးနိုင်ပါတယ်အဲ့လိုပုံနှိပ်ထားတဲ့စာရွက်တွေကိုပြန်သုံးနိုင်ဖို့ဆိုရင်စာရွက်တွေကိုတစ်ဖက်ပြန်လဲအသုံးပြုနိုင်ဖို့ထုတ်လို့ရပါတယ်အဲ့လိုပြန်သုံးစာရွက်တွေဖြစ်လာအောင်လို့အဆင်ဆင်ထုတ်လုပ်နေကြမလို့ပဲပုံနှိပ်ထားတာတွေကိုချက်ချင်းပြန်ဖြတ်ပေးနိုင်တဲ့ D printer ကို Israel နိုင်ငံက Reap Technologies ဆိုတဲ့ကုမ္ပဏီကတီထွင်ထားပါတယ်လေဆာသုံးနည်းပညာနဲ့စာရွက်ပေါ်မှာပုံနှိပ်ထားတဲ့မှင်တွေကိုဖြတ်လိုက်တာလို့ကုမ္ပဏီအမှုဆောင်အရာရှိချုပ်ကရှင်းပြပါတယ
် D printer is basically works exactly like a printer except that it does the reverse.
ဒီ printer က printer တစ်ခုအတိုင်း print လုပ်ပါတယ်ထူတာကတော့သူကဗျောင်းမြန်စာရီဖြတ်ပေးတာပါတာမန် printer ဆိုရင်စာရွက်ဗျောင်းထည့်လိုက်ရင်စာရီရိုက်ပြီးသားစာမျက်နှာပြန်ထွက်လာပါတယ်ဒီ printer ကလည်း printer လိုမျိုးပါပဲ printer လုပ်တာကိုဒီ printer ကဗျောင်းမြန်လုပ်လိုက်တာဖြစ်လို့စာရီကိုဖြတ်လိုက်ပါတယ်ဒီ printer ထဲကိုစာရိုက်ထားတဲ့စာရွက်ထည့်လိုက်ရင်လေဆာနဲ့စာရီကိုဖြတ်ပေးလိုက်တဲ့အတွက်စာရွက်ဗျောင်းပြန်ထွက်လာတာဖြစ်လို့နောက်ထပ်ပြန်သုံးနိုင်ပါတယ်
printer နဲ့ပုံနှိပ်ထားတဲ့စာရွက်ပေါ်ကမှင်တွေကိုလေဆာနဲ့ပြန်ဖြတ်တဲ့သူတို့နည်းပညာကဥရောပစံချိန်အရပုံနှိပ်ထားသမျှအားလုံးကိုကုန်စင်အောင်ပြန်ဖြတ်ပေးနိုင်တယ်လို့ပြောပါတယ
် The output is actually go through a standard an industry standard test called Inkjet which is basically a European German standard
printer လုပ်ငန်းမှာတုံးတဲ့ဂျာမနီက Inkjet စံနှုန်းနဲ့စာရွက်ဖြတ်ထားတဲ့စာရွက်ကိုကျွန်တော်တို့စမ်းသပ်တဲ့အခါကျွန်တော်တို့နည်းပညာကမှင်ဖြတ်တဲ့စံနှုန်းတရားရာခိုင်နှုန်းအပြည့်ဖြတ်နိုင်တာကိုတွေ့ရပါတယ်
။ပုံနှိပ်ထားတာတွေကိုဖြတ်ထားတဲ့စာရွက်တစ်ရွက်ကို D printer နဲ့ဆယ်ချိန်အထိဖြတ်လိုက်ပြန်သုံးလိုက်လုပ်နိုင်တယ်လို့ Reap Technologies Company ကပြောပါတယ်။သူတို့ရဲ့နည်းပညာကစက္ကူသုံးဆွဲမှုကိုတိတိတသားရှင်းချနိုင်ဖို့ရည်ရွယ်တာပါ။စက္ကူထုတ်လုပ်ဖို့လိုတဲ့သစ်ပင်တွေခုန်လှဲတာညှော်နှဲသွားမှာဖြစ်တဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းရရောက်မယ်လို့ Reap Technologies ကဆိုပါတယ်။
The circular economy is here to stay and people understand that everything needs to be circular.
ကိုယ်ဆိုရင်စီးပွားရေးလုပ်ငန်းတွေမှာပစ္စည်းတွေပြန်သုံးနေကြပါပြီ။အားလုံးကိုပြန်အသုံးပြုဖို့လိုတယ်ဆိုတာလူတွေနားလည်သဘောပေါက်နေကြပါပြီ။အရင်ကသုံးဆွဲတယ်လို့မျိုးဆက်လုပ်နေလို့မရတော့ပါဘူး။ရာသီဥတုပြောင်းလဲဖောက်ပြန်တာတွေလက်တွေ့ခံစားနေကြရတော့ဒါကိုထည့်တွက်မှဖြစ်ကိုဖြစ်မှာပါ။ဗြိတိန်မှာပူးချိန်တွေမြင့်တက်နေတာကဥပမာပါ။ဒါကြောင့်တက်နိုင်များရေးရှည်ခံပြန်သုံးနိုင်တဲ့ပစ္စည်းတွေလုပ်နိုင်ဖို့ကျွန်တော်တို့ကြိုးစားနေတာဖြစ်ပါတယ်။ကျွန်တော်တို့နည်းပညာကပုံနှိပ်မှုပိုင်းမှာ2ချိန်3ချိန်နေမဟုတ်ပဲ10ချိန်အထိစာရွက်တွေကိုပြန်သုံးနိုင်အောင်လုပ်ပေးနိုင်ပါတယ်။စာရွက်လုပ်ဖို့နောက်ထပ်သစ်ပင်တွေခုတ်လှဲနေကြမလိုပါဘူး။စာရွက်ထုတ်လုပ်ဖို့လိုတဲ့အရင်းမြစ်တွေအားလုံးကိုထိန်းသိမ်းထားနိုင်အောင်လုပ်နေတာဖြစ်ပါတယ်
။အခုခေတ်မှာအွန်လိုင်းနဲ့ဆက်သွယ်ဆောင်ရွက်နေကြပေမဲ့စာရွက်တွေရဲ့အခမ်းအနားကလည်းအရေးကြီးတဲ့နေရာမှာရှိနေပါသေးတယ်။စက္ကူတွေထုတ်လုပ်ဖို့သစ်တောတွေခုတ်ရတယ်၊ရေနဲ့စွမ်းအင်တွေသုံးရတယ်ညဉ့်ညမ်းဖန်လုံအိမ်ဓာတ်ငွေတွေထွက်တယ်လို့ထောက်ပြမှုတွေရှိနေချင်းဈေးွက်ထဲမှာအခုလိုမျိုးပြန်သုံးနိုင်တဲ့စက္ကူတွေထုတ်လုပ်နိုင်ဖို့လည်းသူတို့ကကြိုးစားနေကြပါတယ
် We invite all the paper makers in the world to have a brand of reprintable paper and we can supply them the special coding that they could apply and they have
ကမ္ဘာမှာစာရွက်ထုတ်လို့သူအားလုံးကိုပြန်သုံးနိုင်မဲ့စာရွက်မျိုးထုတ်နိုင်အောင်ကျွန်တော်တို့ကဖိတ်ခေါ်ပါတယ်သုံးမိသားစာရွက်တွေအစ်စ်အတိုင်းပြန်ဖြစ်အောင်စာရွက်ပေါ်မှာတုပ်ဖို့လိုတဲ့အထူးဆေးကိုလည်းကျွန်တော်တို့ပေးနိုင်ပါတယ်လောလောဆယ်မှာတော့ပုံမှန်ပရင်တာမျိုးတွေအတွက်စာရွက်တွေကိုပဲထုတ်လုပ်နေတာပါများများထုတ်များများရောင်းနေကြပါတယ်ကျွန်တော်တို့ရဲ့နည်းပညာကြောင့်ပုံနှိပ်ဈေးကွက်မှာကျောင်းလဲရီဖြစ်လာနိုင်ပါတယ
် Reap Technologies Company ကစာရွက်တွေဖြုံးတီးရမရအောင်လို့အခုလိုနည်းပညာနဲ့ပုံနှိပ်စာတွေပြန်ဖြတ်ပေးနိုင်တယ်လို့ပြောပါတယ်။ Digital Printer Magazine Editor Michael Walker ကတော့စီးပွားရေးလုပ်ငန်းတွေကအခုလဲစာရွက်တွေကိုလွှင့်ပစ်လိုက်တာမဟုတ်ဘဲပြန်သုံးနေကြတာဖြစ်တယ်လို့ထောက်ပြပါတယ်
။ Rather imply that all the paper that we're using just gets thrown away because it simply doesn't
ကျွန်တော်တို့သုံးမိသမျှစာရွက်အလုံးကိုလွှင့်ပစ်လိုက်တာမျိုးသူတို့ကပြောနေပါတယ်တကယ်တော့မဟုတ်ပါဘူးအများစုကပြန်ထုတ်လုပ်ထားတဲ့စာရွက်တွေဖြစ်ပါတယ်စီးပွားရေးဈေးကွက်မှာအခုကတည်းကပြန်သုံးတာတွေလုပ်နေကြတာပ
ါ EU ဥရောပပြန်သုံးဆက်ကူစာရွက်ကောင်စီ EPRC ရဲ့အစီရင်ခံစာအရ2020ခုနှစ်အတွင်းမှာဥရောပမှာသုံးစွဲတဲ့ဆက်ကူနဲ့ဂတ်ထုဆက်ကူ84ရာခိုင်နှုန်းလောက်ကပြန်သုံးဆက်ကူတွေဖြစ်ကြပါတယ် Israel ကုမ္ပဏီဖန်တီးထားတဲ့စာဖြတ် D printer တွေတကယ်ဈေးကွက်ထဲရောက်လာဖို့နောက်ထပ်အနည်းဆုံး2နှစ်လောက်ကြာနိုင်သေးတယ်လို့ Michael Walter ကခန့်မှန်းပါတယ်
။ Looking at the product cycles for these
ဒီလိုပစ္စည်းမျိုးဆိုရင်2နှစ်ကနေ5နှစ်ကြာလောက်ဖြစ်နိုင်ပါတယ်
။ Israel နိုင်ငံအခြေစိုက် Reap Technologies Company ကမင်းတွေပြန်ဖြတ်ပေးနိုင်တဲ့ 3D D printer တွေကိုပုံနှိပ်ဈေးကွက်တစ်ခုလုံးအထိဖြတ်နိုင်ဖို့ရည်ရွယ်ထားပြီးတော့အရင်ဆုံးတော့ရုံးတွေမှာသုံးလာကြဖို့အာရုံစိုက်စူးစမ်းသွားမယ်လို့ပြောပါတယ်။သူတို့ရဲ့စာဖြတ် D printer တွေဈေးကွက်ထဲရောက်မလာခင်တော့ပုံနှိပ်ထားတဲ့စာရွက်တွေကိုတပံပြန်သုံးနိုင်မှုအတွက် recycle လုပ်ပြန်လည်ထုတ်လုပ်ကြရအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
စာရွက်တရွက်ကို10ချိန်လောက်ပြန်သုံးနိုင်အောင်တည်ထွင်ထားတဲ့ D printer အကြောင်း blogger တွေပြောသမျှအစီအစဉ်မှာဆုမြတ်မောင်ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တက်တန့်ရောင်တင်လွှာအစီအစဉ်ရောက်ပါပြီဟောလိဝုဒ်ကနာမည်ကျော်မင်းသမီး Jessica Chastain ယူကရိန်းနိုင်ငံကိုသွားရောက်ပြီးတော့ယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့ပါတယ်ကိုရီးယား BDS K-pop အဖွဲ့အနေနဲ့တိုင်းမြစ်အတွက်စင်မူရန်ကာလာမှာလည်းနိုင်ငံသားမှဖျော်ဖြေရေးခီးတွေတွားလို့ရကောင်းရနိုင်မယ်လို့ပြောပါရယ်ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုမအေးသနာကျော်ကတသက်ရောင်သတင်းလွှာအစီအစဉ်မှတင်ဆက်ထားပါရယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရေးစည်းမှာခက်ဆားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဟောလိဝုဒ်ကနာမည်ကျော်မင်းသမီးတစ်ယောက်ဖြစ်တဲ့ Jessica Chastain ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့တုန်းကယူကရိန်းသမ္မတဆီတွားရောက်တွေ့ဆုံခဲ့ပါတယ်။ Kiev မြို့တော်ကတွေ့ဆုံမှုအတွင်းမှာယူကရိန်းသမ္မတ Volodymyr Zelensky နဲ့စကားပြောတော့ယူကရိန်းပြည်သူတွေဟာအမတန်မှတက်တည်ရှိတယ်အမတန်စိတ်သက်ကြံ့ခိုင်တယ်လို့သူကပြောသွားတာပါ။တမရဇလန်စကီကလည်းသူ့ကိုအခုလိုလာရောက်တွေ့ဆုံတဲ့အတွက်ကျေးဇူးတင်ကြောင်းပြန်ပြောပြောသွားပါရင်တမရဇလန်စကီကအခုလိုမျိုးကမ္ဘာမှာကြော်ကြားတဲ့သူတွေယူကရိန်းကိုလာရောက်တာအထူးအဖိုးတန်ပါတယ်လို့သူ့ရဲ့လူမှုကွန်ရက်လိုင်း Telegram Channel မှာရေးသွားပါတယ်။ဒီအတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တို့နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကမ္ဘာကပို့ပြီးတော့ကြားပါလိမ့်မယ်၊သိပါလိမ့်မယ်။အမှန်တရားကိုနားလည်သွားပါလိမ့်မယ်လို့တမရကရေးထားပါတယ်။မင်းသမီး Jessica Chastain ကယထားနယ်လာရောက်တာဖြစ်ပြီးသူ့ကို Kiev ဘူရာကြီးမှာအစိုးရကိုယ်စားလှယ်အဖွဲ့ကစီးကျိုခဲ့ပါတယ်။ Ukraine သတင်းနဲ့မှာမင်းသမီး Chastain က Kiev မြို့တော်က Akhmetyev ကလေးစီရုံကိုလည်းတွားရောက်မှာဖြစ်ပြီး Kiev မြို့ပြင်မှာ Russia တို့ရဲ့ကျူးကျော်စစ်တမ်းကိုအလိုလဲခံခဲ့ရတဲ့အပင်မြို့လေးကိုလည်းတွားရောက်မှာဖြစ်ပါတယ်။မင်းသမီး Jessica Chastain ကဟောလိဝုဒ်ကရိုက်ကူးထုတ်လုပ်တဲ့ Zero Dark 13ဆိုတဲ့ Al-Qaeda အကြမ်းဖက်ခေါင်းဆောင်အိုဆာမာ ဘင်လာဒန်ကိုလိုက်ပြော်ရှာတဲ့ရုပ်ရှင်ကားရဲ့အဓိကဇက်ဆောင်မင်းသမီးဖြစ်ပါတယ်။ကမ္ဘာမှာအောင်မြင်ဆုံး K-pop ဂီတအဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာကိုရီးယားစစ်တပ်မှစစ်မှုထမ်းနေတဲ့နိုင်ငံတကာဖျော်ဖြေပွဲတွေကိုတွားရောက်ပြီးဖျော်ဖြေရမယ်လို့ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်ထင်မှပြောသွားပါတယ်။ကိုရီးယားနိုင်ငံမှာကအရွယ်ရောက်ပြီးတန်ဆွမ်းတဲ့အမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ့်ဥရေရှိပြီးတော့စစ်မှုထမ်းတက်တန်းကနှစ်နှစ်ဖြစ်ပါတယ်။ဒါမဲ့လည်းလူများအားပေးတဲ့ K-pop star တွေအမှုပညာရှင်တွေနဲ့ပတ်သက်ရင်တော့ဥမာအခု BTS အဖွဲ့ကိစ္စမှာစစ်မှုထမ်းကာလနှစ်နှစ်ကနေပြီးတော့သတင်းပတ်သုံးပတ်ပဲတောင်းဝန်ထမ်းလို့ရအောင်လို့ရက်ကိုလျှော့လိုက်မလားဆိုတဲ့အခြေတင်ဆွေးနွေးစရာမျိုးဖြစ်ခဲ့တာပါ။ အသက်18နှစ်ကနေ28နှစ်ကြာလုံနိုင်ကိုင်နေတဲ့ကိုရီးယားအမျိုးသားရဲစစ်မှုထမ်းရမယ်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားရဲ့ရန်ကိုကာကွယ်ဖို့အသင့်ပြင်ထားရမယ်ဆိုတဲ့ကိစ္စကလည်းဒီတောင်ကိုရီးယားမှာအငင်းခုန်ဖြစ်နေရတဲ့ကိစ္စပါဒါကြောင့်မလို့လွန်ခဲ့တဲ့နှစ်တွေအတွင်းမှာချင်းချက်တွေရှိခဲ့ပါတယ်အိုလံပစ်အားကစားပြိုင်ပွဲကအာရှကျွန်းဆွယ်ပြိုင်ပွဲမှာပါတဲ့အားကစားသမားတွေတချို့ဂီတပညာရှင်တွေအကပညာရှင်တွေကမ္ဘာထိပ်တန်းပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ရမယ့်သူတွေစစ်မှုရန်ကာလကိုရွှေ့ဆိုင်တာဒါမှမဟုတ်ရင်လည်းကာလကိုတိုးလိုက်တာမျိုးတွေရှိခဲ့ပါတယ်အခုလည်းလွတ်တော်မှာဆွေးနွေးနေကြတာက K-pop ဂီတအဖွဲ့သားတွေအတွက်ရက်ကိုတိုးပေးမလားဆိုတာပါဒီမှာကာကွယ်ရေးဝန်ကြီး Lee Jong Suk က BTS အဖွဲ့ကိုဆက်ပြီးတော့ဖျော်ဖြေခွင့်ပေးခြင်းအပြင်တိုင်းပြည်အတွက်စစ်မှုထမ်းတဲ့နေရာမှာလည်းအထီးကိုင်းမရှိသလိုဆက်ပြီးတော့သူတို့လည်းဖျော်ဖြေလို့ရမှာမလို့နှစ်ဖက်အကျိုးအမြတ်များမယ်လို့ပြောပါရယ်တောင်ကိုရီးယားမှာကစစ်မှုထမ်းနိုင်တဲ့အမျိုးသားဥယျာဉ်ကငိုတဲ့ကနဲလာတာဖြစ်ပြီးတော့မိသားစုတွေကခလေးမယူကြလို့ဖြစ်ပါတယ်ဒါကြောင့်မလို့မွေးဖွားနှုန်းဥယျာဉ်နဲ့ပြီးတော့စစ်မှုထမ်းအမျိုးသားဥယျာဉ်လည်းကြာဆင်းရတာပါအဖွဲ့သား9ယောက်ပါတဲ့ BGS အဖွဲ့ကတော့ဇွန်လမှာသူတို့အဖွဲ့ခွဲလိုက်ပြီလို့ကြေညာခဲ့ပြီးတော့သူတို့အရန်ပင်မနာရဲ့တယောက်ချင်းအမှုပညာအလုပ်တွေလှုပ်သွားခြင်းလို့ရလို့ပြောပါတယ်။ဒါပေမဲ့ AP လကထွက်ခဲ့တဲ့သတင်းတချို့မှာတော့သူတို့အဖွဲ့သားတွေစစ်မှုထမ်းကာလဘလို့ဖြစ်မလဲဆိုတာပေါ်မှာမူတည်ပြီးတော့သူတို့စိတ်ဖိစီးမှုများနေတယ်လို့လည်းရေးထားပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly then we
ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အနုပညာလောကကသတင်းတူတူထွက်ထွားတွေကိုမအေးသနာကျောကတတန်ယောင်သတင်းလောအစီအစဉ်မှာတင်ပြတော်ရပါရှင်။တတရှင်များရှင်။ VOA ကထုတ်လင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရအောက်ဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီယံဆိုတဲ့အောက်မှာနေစဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ငေထိုက်ကပြောပြပေးပါအောင်ရှင်။
ယူကရိန်းနိုင်ငံတွင်ကလက်နက်ကြီးတန်းသင့်ဇာပိုရီဇီရာနျူကလ িয়ার ဓာတ်ပိစက်ရုံကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေဝင်ရောက်ခွင့်ပေးဖို့ကုလသမဂ္ဂအထူးရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းနျူကလ িয়ার ဓာတ်ပိစက်ရုံလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးယူကရိန်းနဲ့ရုရှားကြားအပြန်အလှန်ဆွတ်ဆွဲနေကြတာပါ။နျူကလ িয়ার စက်ရုံအပေါ်တိုက်ခိုက်မှုဟာကိုယ့်လက်ဘင်းကိုကျိုးခွင့်ဆွတ်တဲ့လုပ်ရဖြစ်တယ်လို့ဂျပန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအထူးရင်မှုချုပ်ဂူတာရက်စ်ကပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအတွက်လုံခြုံရေးဆိုင်ရာအကူအညီအနေနဲ့ဒေါ်လာတန်းတစ်ထောင်ပေးမယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကကြေညာလိုက်ပါတယ်။ရုရှားချွတ်ချော်မှုစတင်ကတည်းကစပြီးဒါဟာလက်နက်တွေနဲ့စစ်ဖက်ဆိုင်ရာအသုံးအဆောင်တွေအတွက်အကြီးမားဆုံးအကူအညီလည်းဖြစ်ပါတယ်ရှင်။တရုတ်ကထိုင်ဝမ်ကျွန်းအနီးတဝိုက်စီးရေးလေ့ကျင့်မှုတွေကိုသတ်မှတ်ထားတဲ့နောက်ဆုံးရပြီးသွားပေမဲ့နောက်တစ်နေ့မှာတော့အဲ့လိုစီးရေးလေ့ကျင့်တာကိုထပ်ပြီးတော့တိုးချဲ့လိုက်ပါတယ်။တရုတ်ဘက်ကစီးရေးလေ့ကျင့်မှုတိုးချဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့တိတ်ပြီးတော့မစိုးရိမ်ဘူးလို့သတင်းထောက်တွေကိုတင်းနှင်းလာနေမှာပြောဆိုခဲ့ပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်ဖွဲ့ PLA အရှေ့ပိုင်းစစ်ဌာနချုပ်ကနေထိုင်ဝမ်ကျွန်းအနီးမှာလေကြောင်းကနေစစ်သင်္ဘောတွေကိုတိုက်ခိုက်တာနဲ့ရေငုပ်သင်္ဘောတိုက်ဖြစ်ရေးတို့ကိုအဓိကထားလှုပ်ဆောင်သွားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အရှေ့ပိုင်းရေကြီးပျက်စီးခဲ့တဲ့ဒေသတွေကိုအမေရိကန်ပြည်ထောင်စုအစိုးရဘက်ကအကူအညီတွေပို့ပြီးတော့ပေးမယ်လို့သမ္မတဂျိုးဘိုက်ဒန်ကကတိပြုလိုက်ပါတယ်။ရေကြီးမှုကိုရာသီဥတုပြောင်းလဲမှုနဲ့လည်းသမ္မတကဆက်ဆက်ပြောပါတယ်။ရေကြီးမှုထံတင့်ခဲ့တဲ့ကန်တက်ကီပြည်နယ် Loss Creek ကမိသားစုတွေထံတောက်ရောက်ခဲ့တဲ့သမ္မတဘိုက်ဒန်ကအလုံးမူလအတိုင်းပြင်ရောက်တဲ့အထိပြည်နယ်ခရိုင်မြို့နယ်အတူပြည်ထောင်စုအစိုးရကအတူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မူလအတိုင်းဖြစ်ဖို့တယ်မဟုတ်ဘဲမူလကထက်ပိုပြီးတော့ကောင်းဖို့အထိရွယ်တာလို့လည်းသူကပြောပါတယ်ရှင်။
တင်အချင်းချုပ်ကိုမတင်ငေထိုက်ကတင်ပြခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအသံဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darius Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 24 40 51နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လဲ VOA ဝိုင်းတော်သူဝိုင်းတော်လာအားလုံးကကျေးဇူးအထူးတင်ပါတယ်တောတာရှင်များရှင်လာပါစေရှင်ကျမနာမပါ
This program has come to you from the Voice of America, Washington.